Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံနဲ့နေသည့်ဖြစ်ကြပါသည်ခင်ဗျာ။ VOA American သားရဲ့2019ခုနှစ်ဇွန်လ15ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းမီတာ30.40 48.50တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုဥကျော်ဆန်သားနဲ့အတူကြီးညာပေးမှာပါ။ဗုဒ္ဓဘုရားမနက်ပိုင်းတနက်ထိမှန်ခဲ့တဲ့ Republican အထက်လွှတ်တော်အမတ်ကိုခွဲစိတ်ကူးသမှုတွေလုပ်ခဲ့ရပြီးအခုတော့အချိန်နဲ့ဆုတ်ဝင်ရတဲ့အနေအထားမှာရောက်နေပါတယ်။တန်တန်ရဲ့မိလောင်မှုမှာပေါ်ဆမှုတွေရှိနေသလားဆိုရဲမေးခွန်းတွေထွက်ပေါ်လာနေပါတယ်။မြန်မာစုကဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ဖို့အတွက်တိုင်းရင်းသားတွေအခြေခံရပိုင်ခွင့်တွေလေးစားဖို့လိုတယ်လို့ Amnesty International လူခွင့်ရေးဖွဲ့ကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာမကူညာဝင်ရအောင
်။ဟုတ်ကဲ့ပါခင်ဗျာ။မနေ့က Washington DC ပြစ်ခတ်မှုမှာတနက်တန်ရရသွားတဲ့အောက်လွှတ်တော်အမတ်ရဲ့ကျမ်းမာရေးအခြေအနေအသေးအံဖြစ်နေပါတယ်။ဒါနဲ့ပတ်သက်လို
့ We may have our differences but we do well in times like these.
သမ္မတဒေါ်နယ်ထရမ့်ကပြောကြားသွားတာပါ။သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်။တခါမြောက်ပိုင်းပြည်ပကတစ်နှစ်အတွင်းပိုဆိုးလာနေတဲ့အခြေအနေကို AI အဖွဲ့ကြီးကသတင်းထုတ်ပြန်လိုက်တဲ့အကြောင်းနဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းလွတ်လပ်ခွင့်အခြေအနေတွေဆွေးနွေးတဲ့အကြောင်းတွေတင်ပြမှာဖြစ်သလိုပြည်ပအခြေစိုက်တိုင်းရင်းသားခေါင်းဆောင်တူဘာကြောက်ဗီဇာပြေပြင်ခံရတယ်လဲဆိုတာတွေကိုပါတင်ပြသွားဖို့ရှိပါတယ်။အခုတော့ဒီကြတာပင်းနေမနက်ခင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်ဇန်သာတို့ပြောပြပေးပါအောင်ခင်ဗျာ
။ဗုဒ္ဓဘုရားရဲ့ဆော်ပိုင်းဘေ့စ်ဘောပြိုင်ပွဲတွားရောက်အားပင်တနက်ထိမှန်တွားခဲ့တဲ့ Republican အထက်လွှတ်တော်မှ Steve Scalise ကိုခွဲစိတ်ကူတာမှုတွေလုပ်ပေးခင်ရမှာအချိန်နဲ့ဟာအခုတော့စိုးရင်ရတဲ့အနေအထားမှာရှိနေတယ်လို့ Washington DC Mets Star ဆေးရုံကပြောပါတယ်။အောက်လွှတ်တော်အများစုဥဆောင်စော်ရေးမှုဖြစ်တဲ့လူဝီဇီယိုနာပြည်နယ်အထက်လွှတ်တော်မှာစကာလီစာဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားကဘေ့စ်ဘောကွင်းမှာတင်မဆုံမှာတနက်ထိမှန်ခဲ့တာဖြစ်ပါတယ်။ကြက်တပရင်းနဲ့ရှင်ပြိုင်မဲ့နှစ်ပတ်လည်ဘေ့စ်ဘောပြိုင်ပွဲအတွက်ရီပူဘလီကန်အထက်လွှတ်တော်အမတ်တွေလွှတ်တော်အမတ်တွေလက်ကျင်နေတဲ့ပွဲမှာတနက်သမားကတနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်အများပြားဒဏ်ရာရခဲ့တာဖြစ်ပါတယ်။တနက်သမားဟာအသက်66နှစ်အရွယ် James Hodgkinson ဖြစ်ပြီး Illinois ပြည်နယ် Belleville ကဖြစ်ပါတယ်။သူ့ရဲ့ပြစ်ခတ်မှုကြောင့်ဒဏ်ရာရခဲ့တဲ့ DC ရဲတအူးကလည်းနောက်ပိုင်းမှာပဲတိတ်ဆုံးသွားပါတယ်။သူဟာရဲတွေသူ့ကိုပြန်ပြီးမပြစ်နိုင်တဲ့အချိန်တွင် Baseball ခွင်းထဲကလူတွေကိုထပ်ခါပြစ်ခတ်ခဲ့တာပါ။ကွင်းထဲမှာတော့လွှတ်တော်အမတ်20လောက်ရှိနေပါတယ်။မတ်စကာလစ်နဲ့ DC ရဲတူပြန်သူဖြစ်ကလို့နောက်ထပ်ဒဏ်ရာသူတူကတော့လွှတ်တော်ဒွန်းတန်းတူနဲ့အကျိုးတော်ဆောင်တူပါအခုချိန်ထိသူခုလိုဘာကြောင့်တော့ရတယ်ဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးဘူးလို့အာနာပိုင်တွေကပြောပါတယ် Hodgkinson ရဲ့လူမှုမီဒီယာမှာရေးသားချက်တွေနဲ့သူ့ဆွေမျိုးမိတ်ဆွေတွေကိုသူ့နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတယ်လို့ FBI ကပြောပါတယ်သူဟာ social media ကနေသမ္မတ Trump ကိုခါခါတီးတီးမုန်းချောင်းရေးသားခဲ့တယ်လို့သူကထက်လွှတ်တော်မှ Bernie Sanders ရဲ့ Democratic Party အတွက်မစ္စတမနာလောက်မွဲဆွဲပဲမှာလိုအပ်ပေးခဲ့သူပါမစ္စတာဆန်နက်ဆာကပြစ်ခတ်မှုအတွက်စိတ်ပျက်ကြောင်းနဲ့ဘလို့အကြမ်းဖက်မှုမျိုးကိုမှလက်မခံနိုင်ဘူးလို့ပြောပါတယ
်လန်ဒန်မြို့ရဲ့အဆိုးရွားဆုံးမိလောင်ကျွမ်းမှုကိုမိသားသမားတွေဆက်လက်ငြိမ်းသက်နေခြင်းမှာပဲမိဘလုံခြုံရေးချိုးဖောက်မှုတွေရှိခဲ့နိုင်တယ်ဆိုတဲ့မေးခွန်းတွေထွက်ပေါ်လာပြီးဝန်ရွယ်ပူဆွေးမှုကနေဒေါသထွက်စရာတွေဖြစ်လာနေပါတယ်လန်ဒန်အနောက်ပိုင်းမှာဗုဒ္ဓဟူးနေ့လင်းအားကြီးမတိုင်ခင်ဖြစ်ပွားခဲ့တဲ့24တပ်အဆောက်အဦမိလောင်ကျွမ်းမှုကြောင့်အနည်းဆုံးလူဆယ်နှုတ်သေဆုံးခဲ့ရတယ်လို့ရဲကဆိုပါတယ်။မိသားသမားတွေတစ်ထပ်ပြီးတစ်ထပ်မိကျွင်းမိကျန်ဆင်းရင်ပြီးအသက်ရှင်ကျန်ရနိုင်သူသေဆုံးသူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်။သေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းဆိုကြပါတယ်။လောင်ကျွမ်းခဲ့တဲ့ Grenfell Tower မှာလူနေအင်္ဂန်120ခန်းရှိပြီးလူမျိုးပေါင်းစုံလူဦးရေ600ထိနေထိုင်ကြပါတယ်။အခုပျောက်ဆုံးနေတဲ့အထက်မှာကလေးငယ်အများအပြားပါဝင်ပါတယ်။မင်းနဲ့ပတ်သက်တဲ့လိုက်နာဆောင်ရွက်ဖို့ညွှန်ကြားချက်တွေကဘာပေါ်မှာအတင်းကျပ်ဆုံးချမှတ်ထားတဲ့နိုင်ငံတကာနိုင်ငံမှာအခုလိုမိလောင်ကျွမ်းမှုဟာဘယ်လိုကြောင့်ဒီလောက်ထိရှင်းလင်းမြန်မြန်ကူးစက်ခဲ့ရလဲဆိုတာမေးခွန်းထုတ်စရာတွေလည်းရှိနေပါတယ်
။မြောက်ကိုရီးယားနိုင်ငံမှာ18လကြာဖမ်းဆီးထိန်းသိမ်းခံခဲ့သူ American College ကျောင်းသားဟာ American နိုင်ငံကိုပြန်လည်ရောက်ရှိလာပါပြီ။မြောက်ကိုရီးယားကနေလင်းနဲ့ American ပြည်ထောင်စု Ohio ပြည်နယ် Cincinnati မြို့ကိုအင်္ဂါနေ့ညကပြန်ရောက်လာတာဖြစ်ပါတယ်။အသက်22နှစ်အရွယ်အော်တိုဝမ်ဘီယာကိုနေရရင်ပြန်ရောက်ရောက်ချင်းမဲ့ဆေးရုံကိုပို့ဆောင်ထားပါတယ်။သူ့မိဘတွေကတော့တားဖြစ်သူဟာတစ်နှစ်ကျော်ကြာသတိမင့်နေတယ်လို့ပြောဆိုခဲ့တာဖြစ်ပြီးတားဖြစ်သူပြန်လွတ်တာကလည်းကျန်းမာရေးအလွှဲပြောင်းပေးတာလို့ပြောပါတယ်။မြောက်ကိုရီးယားနိုင်ငံကဝါဒဖြန့်ပိုစတာတစ်ခုကိုဖြုတ်ယူဖို့ကြိုးစားမှုနဲ့ဗာဂျီးနီးယားတက္ကသိုလ်ကျောင်းသားဝမ်ဘီယာကိုမြောက်ကိုရီးယားကထောင်ဒဏ်15နှစ်ချမှတ်ခဲ့တာပါ။ပြီးခဲ့တဲ့မတ်လသူ့မှုကြားနာဆစ်ဆင်းမှုအပြီးအေးဆေးတက်ပြီးပြန်နှိုးမလာတော့ ါဘူးလို့သူတို့ကိုအကြောင်းကြားခဲ့တယ်လို့လည်းမိဘတွေဖြစ်တဲ့ Fred နဲ့ Cindy Wambier တို့ကပြောပါတယ်။သူ့ရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးတော့ဝန်ကြီးဌာနရဲ့စီးမင်းစည်းကမ်းတွေအရလို့ဆိုပြီး American နိုင်ငံခြားရေးဌာနကမှတ်ချက်တစုံတရာပေးဖို့ညှင်းဆန်ပါတယ
်။2016သမ္မတရွေးကောက်ပွဲမှာဩဇာလွှမ်းမိုးဖို့လှုပ်ဆောင်ခဲ့တာကိုဒဏ်ခတ်တဲ့အနေနဲ့ရုရှားနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူမှုတွေကိုပြန်လည်ပြင်ဆင်ချက်အမေရိကန်အထက်လွှတ်တော်ကဗိုလ်ထုနေ့မှာတခဲနဲ့အတည်ပြုလိုက်ပါတယ်။ဒီစက်တန်ခါရေးအရေးယူမှုတွေကိုသမ္မတကရှော့ပေါ်ဆိုင်ငန်းရုပ်သိမ်းမယ်ဆိုရင်ကွန်ဂရက်လွှတ်တော်ရဲ့သုံးသပ်မှုကိုခံယူရမယ်လို့လည်းအခုပြုပြင်ပြဋ္ဌာန်းချက်မှာဖော်ပြထားပါတယ်။အီရန်နိုင်ငံအပေါ်ချမှတ်ထားတဲ့တန်ခါမှုတွေကိုလည်းအလားတူပြင်ဆင်နိုင်ဖို့စဉ်းစားနေကြပြီဖြစ်ပါတယ်။အခုပြင်ဆင်ချက်ဟာလက်ရှိရုရှားစွန့်အင်စီမံကိန်းတွေအပေါ်ချမှတ်ထားတဲ့တန်ခါမှုတွေကိုပုံမခိုင်မာစေမှာဖြစ်ပြီးလူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်တဲ့ကိစ္စ၊ဆီးရီးယားအစိုးရကိုလက်နက်ထောက်ပံ့တဲ့ကိစ္စ၊မယိုးမဖြောင်းတဲ့ဆိုင်ဘာလူရက်တွေကိစ္စရုရှားထောက်လှမ်းရေးကာကွယ်ရေးနဲ့လှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်တန်ခတ်မှုအသစ်တွေလည်းချမှတ်လာမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကတော့ဒီလိုတစ်ဖက်သက်တန်ခတ်ရေးယူမှုကဘလောက်ထိရောက်မှုရှိမှလဲလို့မေးခွန်းထုတ်ပြီးဝေဖန်ပါတယ်။ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွဲဖက်တဲ့ဆိုတဲ့ဆိုဆိုချက်ကို Trump အစိုးရကတောက်လျှောက်နှင်းဆန်နေရလဲဖြစ်ပါတယ
်။ UAV ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ကန်တန်ကအမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာစုဟာဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်စေဖို့အတွက်တိုင်းရင်းသားတွေရဲ့အခြေခံရပိုင်ခွင့်တွေကိုလေးစားဖို့လိုအပ်တယ်လို့တိုင်းရင်းသားဒေသတွေကလူခွေချိုးဖောက်မှုအခြေအနေတွေအတွက်တာဝန်ခံမှုရှိဖို့ပါလိုအပ်တယ်လို့ Amnesty International နိုင်ငံတကာလူခွေအဖွဲ့ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းတိုင်းရင်းသားတွေနေထိုင်ရာဒေသတွေနဲ့မှမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားလက်နက်ကိုင်ပဋိပက္ခတွေကြောင့်ဒေသခံတွေအကြမ်းဖက်မှုနဲ့နှိပ်စက်ညှဉ်းပန်းမှုတန်းဆိုးဆိုးဝါးဝါးခံစားနေရဆဲပဲလို့ AI ဖွဲ့ရဲ့ဗိုလ်ထုတ်ပြန်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်တွင်းအပြောင်းလဲတွေရှိခဲ့ပေမယ့်မပြောင်းလဲပဲအရင်တိုင်းရှိနေတာကစစ်တပ်ဖြစ်ပြီးစစ်တပ်ကိုအရသာအုပ်ချုပ်ရေးအောင်မထားနိုင်သေးဘဲပွင့်လင်းမှုမရှိသေးတဲ့ဒီအကြမ်းဖက်မှုတွေဆက်ရှိနေဦးမယ်လို့လည်း AI ဖွဲ့ကပြောပါတယ်
။အိန္ဒိယမြန်မာနှစ်နိုင်ငံကြားလွတ်လပ်စွာသွားလာခွင့်ကိုအကြမ်းဖက်သမားတွေလက်နက်မှောင်ခိုးဖို့အတွက်အသုံးချနေတဲ့ဆိုတဲ့အတွက်အိန္ဒိယအစိုးရကစိုးရိမ်ကြောင်းပြောကြားလိုက်ပါတယ်။ဒီနေဆက်တစ်လျှောက်မှာအကြမ်းဖက်သမားတွေလက်နက်မူရင်းစင်းနဲ့ငွေဆက်ကူအတူတွေကူတန်းရောင်းဝယ်နေကြတဲ့အစည်းအဝေးအစည်းအဝေးခန်းစားတစ်စောင်ကိုအိန္ဒိယထောက်လှမ်းရေးအဖွဲ့ကပြည်ထရေးဝန်ကြီးဌာနကိုတင်ပြခဲ့တာဖြစ်ပါတယ်။ဒါကြောင့်အိန္ဒိယပြည်ထရေးဝန်ကြီးကနှစ်နိုင်ငံကြားလွတ်လပ်စွာသွားလာခွင့်စီမင်းစည်းကမ်းတွေကိုစီစစ်ဖို့ကော်မတီတရက်ဖွဲ့စည်းလိုက်ပါတယ်။ဒီလွတ်လပ်စွာသွားလာခွင့်အရာနှစ်နိုင်ငံနယ်စပ်ကိုဖြတ်ပြီး10မိုင်အထိဝင်ရောက်ခွင့်ပေးထားတာလည်းဖြစ်ပါတယ်။
စင်ကာပူဝန်ကြီးချုပ်လင်းစင်လင်းရဲ့ညီငယ်နဲ့ညီမတို့ကသူတို့ရဲ့အကိုအပေါ်မှာအယုံကြည်မှုရှိဖြစ်လာကြောင်းအစိုးရအဖွဲ့အစည်းတွေကသူတို့အပေါ်မှာတိုက်ခိုက်မှုတွေရှိလာမှာကိုစိုးရိမ်တယ်လို့ဗိုလ်တပုနဲ့မှပြောကြလိုက်ပါတယ်။ဝန်ကြီးချုပ်ရဲ့ညီဖြစ်သူလင်းစင်ရန်ကသူဟာအခုစင်ကာပူနိုင်ငံတွင်းမှာပဲရှိနေတဲ့ကြောင်းဗိုလ်တပုနဲ့မင်းအစိုးပိုင်းက Reuters သတင်းဌာနကိုပြောပေးမယ်။အနာဂတ်ကံကြမ္မာကိုမမြင်နိုင်တဲ့အတွက်စင်ကာပူကလည်းထွက်ခွာဖို့ပြင်နေတယ်လို့ဆိုပါတယ်။ရန်ကစီးပွားရေးသမားတူဦးဖြစ်ပြီးလက်ရှိစင်ကာပူအရက်ပဲလေးချောင်းအာဏာပိုင်အဖွဲ့ဥက္ကဋ္ဌဖြစ်တာဝန်ယူထားသူဖြစ်ပါတယ်။စင်ကာပူအစိုးရကသူတို့ကိုမကျေနပ်ဖဲဆန့်ကျင်လှုပ်ဆောင်မှုနဲ့ပတ်သက်တဲ့အထောက်အထားကိုတော့သူတို့နှစ်ဦးကမပြောသလိုဒီဆွဆွဲချက်တွေလည်းတိကျအတိမပြုသေးနိုင်ကြောင်းဖော်ပြပါရယ်စင်ကာပူဝန်ကြီးချုပ်ရဲ့ကြေညာချက်ထဲမှာတော့သူ့မိသားစုဆွဆွဲမှုတွေအတွက်ညှင်းဆုံထားသလိုအခုလိုမိသားစုကိုရေးကိုတာကိစ္စလူသိရှင်ကြားဖြင့်လှုပ်ခဲတဲ့အတွက်စိတ်ပျက်တယ်လို့ပြောပါရယ်မိသားစုကြားသူတို့ရဲ့ဖခင်လီကွမ်ယူတစ်သက်လုံးနှီးပါနေထိုင်ခဲ့တဲ့အင်ကိစ္စနဲ့ပတ်သက်ပြီးစကားများခဲ့ကြတာဖြစ်ပါတယ်။ပထမဆုံးစင်ကာပူဝန်ကြီးချုပ်ဟာနှစ်ပေါင်း30နှစ်ပါအုပ်ချုပ်သွားတာဖြစ်ပြီး2015မှာကွယ်လွန်သွားတာပါ။ညီညီမငယ်တွေကဒါကိုအထိန်အိမ်ကိုအထိန်မှတ်ဖြစ်ပြောင်းပြစ်တာလေဖြိုပြစ်ချင်တာဖြစ်ပြီးဝန်ကြီးချုပ်နဲ့သူ့ဇနီးကဒါကိုကန့်ကွက်တာဖြစ်ပါတယ်
။မြန်မာနိုင်ငံလေတပ်အတွက်ပါကစ္စတန်လေယာဉ်ကုမ္ပဏီကပထမအုပ်ဆုံးထုတ်လုပ်တဲ့GF-19 တိုက်လေယာဉ်အမျိုးအစားလေယာဉ်တွေစမ်းသပ်ပြန်တန်းနေရကိုတရုတ်အွန်လိုင်းမီဒီယာမှာတွေ့ရတယ်လို့ james.com မှာရေးသားလိုက်ပါတယ်။မြန်မာနိုင်ငံဟာတစ်စင်းကိုအမေရိကန်ဒေါ်လာ16သန်းတန်ဖိုးရှိတဲ့ဒီတိုက်လေယာဉ်အမျိုးအစား16စင်းဝယ်ယူဖို့2016အစောပိုင်းကသဘောတူစာချုပ်ထုတ်ဆိုခဲ့တာဖြစ်တယ်လို့သံတမန်တွေကကုကပ်ပြီးဖော်ပြပါတယ်။ဒီတရုတ်ပါကစ္စတန်ပူးတွဲထုတ်လုပ်တဲ့တိုက်လေယာဉ်တွေကိုဝယ်ယူတဲ့နိုင်ငံတွေအထက်မှာမြန်မာနိုင်ငံဟာပထမအဆုံးဖောက်တဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
ကျွန်တော်ပြင်မနေခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့ဦးကျော်စံသားတို့တင်ပြခဲ့ကြတာပါခင်ဗျာ။ VOA နဲ့ထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာကရောကျွန်တော်တို့ရဲ့ Facebook စာမျက်နှာကပါတိုက်ရိုက် live ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလှော်တပုတ်နဲ့စတင်ကြပါတယ်။မနေ့ကဖြစ်ပွားခဲ့တဲ့ Washington DC မြို့တော်အပြင်ဘက်ကပြစ်ခတ်မှုမှာတင်တန်ရန်ရခဲ့တဲ့ American အောက်လွှတ်တော်အမတ် Stephen Scalia's ရဲ့ကျမ်းမာရေးအခြေအနေအသေးအံဖြစ်နေတယ်လို့သူရဲ့ဆေးကုသမှုခံယူနေတဲ့ဒီဆေးရုံကနေပြောကြလိုက်ပါတယ်ဒီပြစ်ကတ်မှုနဲ့ပြစ်ကတ်သူလို့ယူဆရတဲ့တနတ်သမားကတော့တည်ဆုံသွားပါပြီဒီကြောင့်လည်းပတ်သက်လို့ကိုကျော်အောင်လင်းပြောပြမှာပ
ါ Washington DC မြို့တော်တောင်ဘက်မှာရှိတဲ့ Virginia ပြည်နယ်က Alexandria ဆိုတဲ့မြို့မှာ American ပြည်ထောင်စု Republican အောက်လွှတ်တော်အမတ် Stephen Scalise အပါအဝင်တခြား Republican လွှတ်တော်အမတ်တွေနဲ့သူရဲ့လက်ထောက်တွေမနေ့ကမနေ့ပိုင်းကနှစ်ပတ်လည် Baseball ရမုံငွေပွဲအတွက်အကျိုးလက်ကျင့်မှုတွေလုပ်နေတော့ကစားကွင်းချန်စီယိုနောက်မှာရက်နေတဲ့တနတ်သမားကနေပြစ်ခတ်ခဲ့တာပါပြစ်ခတ်မှုဖြစ်ပွားပြီးတော့နိုင်ပိုင်းကြာမှာပဲအဲ့ဒီတနတ်သမားလို့ယူဆတဲ့လူတည်ဆုံသွားတဲ့အကြောင်းသမရထရမ့်ကအင်ဂျီရောမှာသတင်းတောက်တွေကိုပြောခဲ့ပါတယ်မြို့တော်ဝါရှင်တန် DC ပြင်ပမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုအတွင်းရဲတပ်ဖွဲ့ဝင်တွေနဲ့ပြန်လည်ပြစ်ခတ်ခဲ့ကြလို့ရတဲ့ဒဏ်ရာနဲ့အဲ့ဒီတနတ်သမားတည်ဆုံသွားခဲ့တာပါအသက်52နှစ်အရွယ်အောက်လွတ်တော်မှတ် Stephen Scalise ရဲ့တင်ပါကိုတနက်ကြီးစံထိမှန်ခဲ့ပြီးတော့ဝါရှင်တန်ဆေးရုံမှာအခြေအနေကောင်းတယ်လို့သမ္မတထရမ့်ကမနေ့ကမနေ့ပိုင်းမှာပြောခဲ့ပေမဲ့အခုနောက်ဆုံးသိရတဲ့အခြေအနေတွေအရတော့ဝါရှင်တန် DC မြို့တော်မှာရှိတဲ့ George Washington တက္ကသိုလ်ဆေးရုံမှာဆေးကုသမှုခံယူနေတဲ့လွတ်တော်မတ် Stephen Scalise ရဲ့ကျန်းမာရေးအခြေအနေကအသေးအတန်နေထားမှာရှိတယ်လို့အဲ့ဒီဆေးရုံရဲ့ပြောဆိုချက်တွေအရသိရပါတယ်။သမ္မတထရမ့်ကတော့ဒီပြစ်ခတ်မှုဟာဝါရှင်တန်နဲ့တနိုင်ငံလုံးမှာခံစားနေကြရတဲ့နိုင်ငံရေးသဘောထားကွဲလွဲမှုတွေကိုကျော်လွှားနိုင်မှု
We may have our differences, but we do well in times like these to remember that everyone who serves.
ကျွန်တော်တို့တွေမှာမတူကွက်ပြတာတွေရှိနိုင်ပါတယ်။ဒါပေမဲ့အခုလိုအချိန်မျိုးမှာကျွန်တော်တို့သွေးစည်းညီညွတ်ကြတယ်။နိုင်ငံရဲ့မြို့တော်မှာတာဝန်ထမ်းဆောင်နေကြသူတွေအားလုံးကတိုင်းပြည်ကိုချစ်ကြတဲ့သူတွေပဲဆိုတာကိုကျွန်တော်တို့အားလုံးကအမှတ်ရနေမှာပါ
။တနက်တရရခဲ့ကြတဲ့သူတွေထဲမှာအောက်လွတ်တော်မတ် Stephen Scalise အပါအဝင်မြို့တော်ရဲနှူးလွတ်တော်မှလက်ထောက်တူဦးနဲ့အကျိုးတော်ဆောင်တူဦးတို့ပါဝင်ပါတယ်။ဆေးရုံမှာအသေးအံဖြစ်နေတဲ့လွတ်တော်မှ Stephen Scalise ဟာအောက်လွတ်တော်မှာအမတ်အများစုရဲ့စီကံထိန်သိမ်းဆိုင်ရာဥဆောင်စော်အုပ်ရေးမှူးဖြစ်ပြီးအောက်လွတ်တော်တွင်မှာတတိယရာထူးအကြီးဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်။တည်ဆုံသွားတဲ့တနတ်သမားလိုယူဆသူဟာအသက်66နှစ်အရွယ် James Hawkinson ဆိုသူဖြစ်ပြီးတော့ Illinois ပြည်နယ် Belleville မြို့ကဖြစ်တယ်လို့အစိုးရအရာရှိတွေကပြောပါတယ်။ Washington Post သတင်းစာရဲ့သတင်းတွေမှာတော့James Hawkinson ဟာအိမ်ဆောက်လုပ်ရေးစစ်ဆေးမှုလုပ်ငန်းပိုင်ရှင်တူဖြစ်ပြီး2006ခုနှစ်တုန်းကကိုထိလျောက်စော်ကားမှုနဲ့ရေးယူတာကိုခံရဘူးတယ်လို့ဆိုပါတယ်လူမှုကွန်ရက်သတင်းတွေမှာတော့ James Hawkinson ဟာသမ္မတ Trump ကိုအပြင်းထန်ဝေဖန်သူတူဖြစ်ပြီးပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲအကြိုမဲဆွယ်မှုကာလတွေအတွင်း Vermont ပြည်နယ်ရဲ့အထက်လွှတ်တော်မှ Bernie Sanders အတွက်စစ်သနဝန်ထမ်းလုပ်ခဲ့ဘူးလို့ဖော်ပြထားပါတယ်ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့ Baseball ကွင်းအတွင်းတခြားလွှတ်တော်မှတွေနဲ့အတူBaseball လေ့ကျင့်မှုတွေလုပ်ခဲ့ပြီးတော့ခက်စောစောပြန်ခဲ့တဲ့တောင်ကယ်ရိုလိုင်းနားပြည်နယ်ရဲ့ Republican အောက်လွှတ်တော်အမတ် Jeff Duncan ကတော့ပြစ်ခတ်မှုမဖြစ်ပွားခင်မှာတွေ့ကြရတဲ့သူတူကတည်ဆုံသွားတဲ့တနတ်သမားပဲဖြစ်လိမ့်မယ်လို့ဆိုပါတယ်
။ But the gentleman I asked, he said, "Is this the Republican team or the Democrat team practicing?" And I said, "The Republicans and he actually
အခုလေ့ကျင့်နေတဲ့သူတွေက Democrat တွေလား Republican တွေလားလို့အဲ့ဒီပုဂ္ဂိုလ်ကကျွန်တော်ကိုမေးတော့ Republican တွေလို့ကျွန်တော်ပြန်ဖြေခဲ့တယ်။အဲ့တော့သူကကျေးဇူးပဲလို့ပြောပြီးထွက်သွားခဲ့တယ
်။တနတ်သမားနဲ့ဆုံခဲ့ရတဲ့အောက်လွှတ်တော်မတ် Jeff Duncanson သတင်းသမားတွေကိုပြန်ပြီးတော့ရှင်းပြခဲ့တာပါ။အဲ့ဒီပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာဟာသမ္မတအင်ဂျီရိုနဲ့6မိုင်ကျော်ကျော်ပဲကွာဝေးပြီးအဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI အဖွဲ့ကကင်တွယ်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေပါပြီခင်ဗျာ
။ကိုကျောင်းလင်းတင်ပြခဲ့တာပါ။အခုတော့မြန်မာပြည်ဆိုင်ရာသတင်းလှော်တွေတင်ပြသွားပါမယ်။ဒီမြန်မာနိုင်ငံမြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့တိုင်းသားလက်နက်ကင်အဖွဲ့တွေကြားလက်နက်ကင်ပဋိပက္ခတွေဖြစ်ခဲ့တာပြီးခဲ့တဲ့တနှစ်တာကာလအတွင်းပုံမိုးဆိုးရွားလာကြောင်း AI လို့ခေါ်တဲ့လူအခွင့်အရေးအဖွဲ့ကြီးကပြောဆိုသတိပေးလိုက်ပါတယ်ဒီကြောင့်လည်းပတ်သက်လို့မက်ခင်ဖြူတွေးကပြောပြမှာပါ
ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ကြိုးစားနေတဲ့မြန်မာနိုင်ငံကမြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားကလက်နက်ကိုင်ပြည်ပခတွေကြောင့်တိုင်းရင်းသားပြည်သူတွေဟာအကြမ်းဖက်မှုတွေနဲ့နှိပ်စက်ညှဉ်းပန်းမှုတွေကိုစူးစူးဝဝခံစားနေရဆဲပဲလို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကအခုနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ် လက်ရှိမြန်မာအစိုးရဖော်ဆောင်နေတဲ့ညီညွတ်ရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်တိုင်းရင်းသားဒေသတွေကအခြေအနေတွေနဲ့ပတ်သက်လို့တာဝန်ခံမှုရှိဖို့လိုအပ်တယ်လို့တိုင်းရင်းသားပြည်သူတွေရဲ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့လိုအပ်တယ်လို့ Amnesty International အဖွဲ့ကမြန်မာရေးသူတွေတီလော်ရာဟင်းကပြောပါတယ်
We've seen the current government and obviously the previous administration and the same thing make efforts to, obviously convene the nationwide peace process.
လက်ရှိအစိုးရလက်ထက်မှာရောပြီးခဲ့တဲ့ဦးသိန်းစင်အစိုးရလက်ထက်တုန်းကပါနိုင်ငံလုံးဆိုင်ရာညီညွတ်ရေးလုပ်ငန်းစဉ်တွေဆောင်ရွက်ခဲ့ကြတာရှိပါတယ်။ညီညွတ်ရေးလုပ်ငန်းစဉ်ဆွေးနွေးပွဲကျင်းပတာတနိုင်ငံလုံးအပြည့်ခတ်ရက်စဲရေးဆိုင်ရာသဘောတူညီချက်လက်မှတ်ရေးထိုးတာရှိခဲ့ပါတယ်။ဒါပေမဲ့လို့တကယ်လက်တွေ့အခြေအနေတွေပြောင်းလဲလာတာကိုတော့ကျမတို့မတွေ့ရသေးပါဘူး။လူခွင့်ရေးချိုးဖောက်မှုတွေလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေချိုးဖောက်ခံရတာတွေအပြင်စစ်ရာဇဝတ်မှုတွေကလည်းဆက်ပြီးဖြစ်ပွားနေတာပါပဲ။ဒါကြောင့်မလို့ညီညာရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်တာဝန်ယူမှုတာဝန်ခံမှုတွေရှိရမှာဖြစ်ပြီးတော့လူခွင့်ရေးကိုလည်းလေးစားလိုက်နာဖို့လိုပါတယ်။အထူးသဖြင့်တိုင်းရင်းသားလူနည်းစုတွေရဲ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့လိုအပ်တယ်ဆိုတာကိုကျမတို့အခိုင်အမာယုံကြည်ပါတယ်လေ။
ပြခဲ့တဲ့နှစ်နဲ့ဒီနှစ်အတွင်းညီညာရေးညီလာခံတွေကျင်းပတဲ့အချိန်ထဲမှာကိုပဲမြောက်ပိုင်းဒေသတွေမှာလက်နက်ကန်ပိပကတွေဆက်လက်ဖြစ်ပွားနေခဲ့ပြီးတော့လက်ရှိအရသာအစိုးရလက်ထက်ပြီးခဲ့တဲ့ဒီနှစ်တာကာလအတွင်းအခြေအနေပို့ပြီးတော့ကျင်းပလာခဲ့တယ်လို့လည်းလော်ရာဟင်းကပြောပါတယ်
။ Myanmar has undergone a lot of change in recent years but there is one institution that is stubbornly refusing to reform and that is the military.
ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာမြန်မာနိုင်ငံမှာပြောင်းလဲတွေဖြစ်ခဲ့တာမှတ်နေဒါပေမဲ့ပြည်ပြင်ပြောင်းလဲမှုတွေကိုငြင်းဆန်နေတဲ့အဖွဲ့တစ်ခုကဆက်ပြီးရှိနေတော့မှာအဲ့ဒါကတော့စစ်တပ်ပါပဲ။ဒါကြောင့်စစ်တပ်ကိုအရသာအုပ်ချုပ်ရေးလက်အောက်မှာမထားရှိနိုင်သေး၍စစ်တပ်နဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုမရှိသေးသေးတော့အကြမ်းဖက်မှုတွေကိုကျမတို့ဆက်ပြီးတွေ့နေရမှာဖြစ်တယ်လို့အရသာတွေလည်းဒုက္ခရောက်နေကြအောင်ပါပါရှင်။
ဒါကြောင့်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့တရားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေကိုမြန်မာအစိုးရကခွင့်ပြုဖို့ကိုလည်း Amnesty International အဖွဲ့ကတိုက်တွန်းထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာပြည်ခဲ့တဲ့နှစ်အတွင်းမြန်မာစစ်တပ်ကရဲသားပြည်သူတွေကိုဖမ်းဆီးချုပ်နှောင်ထားနှိပ်စက်ညှဉ်းပန်းတာတပ်ဖြတ်တာစတဲ့လူခွင့်ရေးချိုးဖောက်မှုတွေအများပြားရှိခဲ့တယ်လို့ဆိုပြီးဒီ2016ခုနှစ်နိုဝင်ဘာလကုန်ပိုင်းကဖြစ်ရတဲ့ခုမှဆိုရင်တော့ရှမ်းပြည်နယ်နန်းချေဟိုးရွာကအမျိုးသားလူငယ်18ဦးအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့အကြောင်းဒီအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့မြန်မာစစ်ရနဲ့တပ်မတော်ဘက်ကတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူး။ပြည်ခဲ့တဲ့မေလတုန်းကလည်းဒီရှမ်းပြည်နယ်မှာဒေသခံအရက်သား6ဦးကိုမြန်မာစစ်တပ်ကဖမ်းဆီးပြီးတော့နှင်းပန်းနှိပ်စက်နေတဲ့ဗီဒီယိုဖိုင်တစ်ခုထွက်လာခဲ့တယ်လို့အဲ့ဒီတလထဲမှာပဲကချင်ပြည်နယ်ဒုက္ခသည်စခန်းတစ်ခုကလူငယ်3ဦးဟာလည်းမြန်မာစစ်တပ်ရဲ့ဖမ်းဆီးခေါ်ဆောင်တာကိုခံခဲ့ရပြီးတော့တပ်ဖြတ်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါရယ်။ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့အကြောင်းမြန်မာအစိုးရကရောဒီမြန်မာတပ်မတော်ကပါထုတ်ပြန်ပြောဆိုထားပါရယ်။အခုလိုဖြစ်ပျက်နေတဲ့အခြေအနေတွေအများဆုံးရက်ဆိုင်ဖို့ပြည်ပခမှာပါဝင်နေတဲ့အဖွဲ့အားလုံးကို Amnesty International အဖွဲ့ကြီးကတောင်းဆိုထားပါတယ်။မြန်မာနိုင်ငံမြောက်ပိုင်းဒေသပြည်ပခတွေကြောင့်အိုးရေဆွတ်ခွာထွက်ပြေးကြတဲ့ဒုက္ခသည်တသိန်းနီးပါးရှိပြီးတော့ဒီပြည်ပခတွေအတွင်းမှာနှစ်ဖက်တပ်ဖွဲ့တွေရဲ့မြေမြုံမိုက်အုံပြမှုတွေကြောင့်ကလင်းငယ်တွေအပါအဝင်အရက်သားတွေအများပြားထိခိုက်ဒဏ်ရာရခဲ့ကြတဲ့အကြောင်းလဲ Amnesty International အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အရသာပြည်သူတွေအားလုံးခံစားကြရတဲ့မြန်မာနိုင်ငံမြောက်ပိုင်းကပြည်ပခအိုးအိမ်ဆုံးခွာထွက်ပြေးရမှုနဲ့နှိပ်စက်ညှဉ်းပန်းမှုအခြေအနေ All the civilians suffer conflict displacement and abuses in northern Myanmar လို့နာမည်ပေးထားတဲ့ဒီကနေ့ထုတ်ပြန်တဲ့ Amnesty International အဖွဲ့ရဲ့အစီရင်ခံစာထဲမှာဒီမြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်ကရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပါကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအသေးစိတ်ဖော်ပြထားတာဖြစ်ပါတယ်ရှင်
။မခင်ပြတွေပြောပြခဲ့တာပါမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အပြည့်အဝရှိဖို့ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုတယ်လို့ပြည်ပအခြေစိုက်မြန်မာသတင်းသက်မက BMA ကပြောဆိုလိုက်ပါတယ်ဂျနီဗာမြို့မှာဇွန်လ23ရက်ကကျင်းပတဲ့လူအခွင့်အရေးကောင်စီအစည်းအဝေးအတွင်းမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေပေးထားတယ်လို့မြန်မာအစိုးရကိုယ်စားလှယ်ကပြောဆိုသွားတဲ့ပေါ်တုတ်ပြန်ပြောဆိုလိုက်တာပါဒီအကြောင်းကိုဆက်လက်နားဆင်ရမှာပါဆူဇန်နိုင်ငံဂျနီဗာမြို့မှာဇွန်လ14ရက်နေ့ကကျင်းပတဲ့35ကြိမ်မြောက်လူအခွင့်အရေးကောင်စီညီလာခံရဲ့19ကြိမ်မြောက်အစည်းအဝေးမှာမြန်မာအစိုးရကိုယ်စားလှယ်ဦးကျော်သူငင်းကဒီမိုကရေစီနိုင်ငံထူထောင်ရောင်မှာအုပ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးမန်တန်ကြီး၃ရက်အဓိကကျသလိုသတင်းမီဒီယာကိုလည်းအရေးကြီးတဲ့မန်တန်တစ်ခုအဖြစ်ခံယူထားကြောင်းပြောသွားပါတယ်။ဦးသိန်းစိန်အစိုးရလက်ထက်ကစားလို့သတင်းလွတ်လပ်ခွင့်ကိုနိုင်ငံတကာအဆင့်မီဖြစ်အောင်ပြုပြင်လာခဲ့ကြောင်းဦးကျော်သူငင်းကဂျနီဗာအစည်းအဝေးမှာရှင်းပြသွားပါတယ်
။ Myanmar commitment to strengthening freedom of expression is more evident with several reforms and achievements, including abolishing pre-publication censorship, allowing publication of private news.
မြန်မာနိုင်ငံမှာလူလတ်စွာထုတ်ဖော်ပြောဆို Green အကောင့်လောင်းတာဝန်ခံလုပ်ဆောင်နေပါတယ်။မြန်မာနိုင်ငံကစာပေစစ်ဆေးရေးအဖွဲ့ကိုဖျက်သိမ်းခဲ့တာ။အပတ်စဉ်ဇန်နဝါရီကိုရောနေ့စဉ်သတင်းစာတွေကိုပါအရင်ထက်ပိုပြီးထုတ်ဝေခွင့်ပြုခဲ့တာကိုကြည့်မယ်ဆိုရင်နိုင်ငံတကာမှာလိုပဲလူလတ်စွာထုတ်ဖော်ပြောဆို Green ကိုအလေးထားတယ်ဆိုတာမြင်တွေ့ရမှာဖြစ်ပါတယ်။
ဒါ့အပြင်ပြင်သစ်အခြေစိုက်နယ်စည်းမခြားသတင်းတော်များအဖွဲ့ RSF ကထုတ်ပြန်တဲ့စာရင်းအရမြန်မာနိုင်ငံဟာ2012ခုနှစ်မှာသတင်းလွတ်လပ်ခွင့်အဆင့်169ရှိခဲ့ရာကဒီနှစ်2019ခုနှစ်မှာတော့131အဆင့်ထိတိုးတက်လာခဲ့ကြောင်းဦးကျော်သူငင်းကပြောသွားပါတယ်မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာစီအစိုးရလက်ထက်ကတည်းကစာရင်းတိုးတက်လာတာမှန်ပေမဲ့သတင်းသမားတွေပေါ်ဖိနှိပ်တဲ့ဥပဒေတွေဆက်ရှိနေသေးပဲလို့ပြည်ပခြေဆိုင်မြန်မာသတင်းသမဂ BMA ရဲ့ဥက္ကဋ္ဌဦးမမောင်မြင့်ကဝေဖန်လိုက်ပါတယ
်မြန်မာနိုင်ငံရဲ့လက်ရှိဒီသတင်းလွတ်လပ်ခွင့်အခြေအနေကဒီစစ်အစိုးရခေတ္တအထက်ဆောက်လို့ရှိရင်တော့အတိုးတက်လာတာအမှန်ပါပဲနောက်ပြီးတော့ဒီဘက်အစိုးရလက်ထက်ရောက်လာတော့လည်းပဲဒီ NLD အများစုပါလီမန်ကနေပြီးတော့ဒီဥပဒေ19ခုကိုသူတို့ပြင်ဆင်တယ်23ခုကိုသူတို့အသေချမှတ်တယ်အဲ့ဒီထက်မှာဒီပုဂ္ဂိုလ်ရေးလွတ်လပ်ခွင့်နဲ့ပုဂ္ဂိုလ်ရေးလုံခြုံမှုကိုဒီအမှတ်ခံတဲ့ဥပဒေမျိုးတွေနောက်ပြီးတော့1950ခုနှစ်ပုံမှန်9ညောက်ပေါ့နော်အဲ့ဒါကိုလည်းပဲသူတို့ဖျက်သိမ်းပစ်ခဲ့တယ်အဲသို့တော်လည်းပဲဒီ2013ခုနှစ်မှာသူတို့ဒီအတည်ပြုတဲ့ဒီစက်သွေးဥပဒေပေါ့နော်66ဂါကြီးပေါ့ဆိုတော့အဲ့ဒါတွေကိုလည်းပဲဒီ NLD ဆွေးရကနေပြီးတော့ဖျက်သိမ်းခြင်းမပြုသေးပါဘူးနောက်ပြီးတော့ဒီ2004ခုနှစ် electronic ဥပဒေကိုလည်းပဲသူတို့ပြန်လဲပြင်ဆင်တာမျိုးတော့လည်းကောင်းဖျက်သိမ်းတာမျိုးတော့လည်းကောင်းသူတို့မလုပ်ပါဘူးအထူးသဖြင့်ဒီရဲ့ဘက်မှာကျွန်တော်တို့အများဆုံးတဲ့နမားရခဏတော့ရောက်တာကတော့ဒီ66ဂါကြီးပေါ့နော်
ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံမှာသတင်းမီဒီယာဥပဒေတွေကိုလည်းပြင်ဆင်ရေးဆွဲခဲ့ပြီးအဲ့ဒီတည်းမှာသတင်းသမားတွေကိုအကာအကွယ်ပေးတဲ့အချက်တွေပါဝင်ကြောင်းဦးကျော်သူငင်းကဂျနီဗာမှာပြောသွားပါတယ
် In addition the media law and added in 2014 granted the protection of journalists without arbitrary arrest like in many other democratic nations the people of Myanmar
including 2014မှာသတင်းမီဒီယာဥပဒေကိုပြင်ဆင်ရေးဆွဲခဲ့ပြီးအဲ့ဒီတည်းမှာတရားဥပဒေမဲ့ဖန်ဆီးတာမျိုးမခံရအောင်သတင်းသမားတွေကိုအကာအကွယ်ပေးထားတဲ့အချက်လက်တွေကိုထည့်သွင်းထားပါတယ်တခြားဒီမိုကရေစီတိုင်းပြည်တွေမှာလိုပဲမြန်မာလူငယ်တွေဟာလည်းလူမှုကွန်ရက်မီဒီယာကိုလွတ်လပ်စွာအသုံးပြုနေကြပြီးအင်တာနက်ကိုပိတ်ပင်တားဆီးတာမျိုးလည်းမရှိပါဘူး
တကယ်တော့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အပြည့်အဝရှိဖို့ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုတယ်လို့ BMA ဥက္ကဋ္ဌဦးမမောင်မြင့်ကထောက်ပြပါဗျ
။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ဟာအပြည့်အဝမရှိပါဘူး။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အပြည့်အဝရှိဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့အခြေခံဥပဒေဟာတကယ်ကိုဒီမိုကရေစီကျတဲ့အခြေခံဥပဒေဖြစ်မှသာလျှင်ဒီသတင်းလွတ်လပ်ခွင့်ကိုကျွန်တော်တို့အားလုံးခံစားရမှာပါ။အထူးသဖြင့်ဒီလုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စတွေအားလုံးကိုတာဝန်ယူထားတာကတစ်တက်အတိုင်းအဝိုင်းကတော်ဝင်ထားတာလေသူတို့ကတော့တက်မလို့ဝေဖန်လို့66ဂါကြီးနဲ့တရားစွဲခံရတယ်လို့ဒါမှမဟုတ်လို့ရှင်လည်းပဲဒီရုပ်တရက်အဖမ်းခံပြီးတော့စီစီမင်းမြန်းခံရတယ်လို့စသဖြင့်ဒါမျိုးတွေရှိတယ်နော်ပြီးတော့ထောင်ကျတာတွေရှိတယ်တကယ်တမ်းပြောမှဆိုရင်ကျွန်တော်တို့နိုင်ငံရဲ့ဒီနိုင်ငံရေးခင်းအကျင်းပြောင်းလဲမှသာရေကိုအလားတူတက်လာမှာကိုကျွန်တော်တို့မြင်ရမှာပါ
မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တရားဥပဒေစိုးမိုးရေးဟာဆက်ဆက်နေပြီးအပြန်အလှန်ထိန်းချုပ်မှုတွေရှိရမှာဖြစ်ကြောင်းလွတ်လပ်စွာပြောဆိုခွင့်ကိုတုံပြီးလူမျိုးနဲ့တိုင်းရင်းသားတွေကြားဘာသာကြားတွေကြားသွေးကွဲအောင်ပဋိပက္ခဖြစ်ပေါ်အောင်ပြောဆိုရေးသားမှုမျိုးကိုရှောင်ကျဉ်ရမှာဖြစ်ပြီးသတင်းသမားတွေအနေနဲ့လည်းသတင်းကျင့်ဝတ်ကိုတိတိကျကျလိုက်နာရေးသားကြဖို့လိုကြောင်းမြန်မာကိုယ်စားလှယ်ဦးကျော်သူငင်းကလူအခွင့်ရေးကောင်စီညီလာခံမှာပြောဆိုသွားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ကဂျာတာရီနီမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ပြည်ပရောက်ရှမ်းတိုင်းသားခေါင်းဆောင်တူဖြစ်တဲ့ဦးဟန်ယောင်ဝေကိုမြန်မာပြည်ဝင်ခွင့်ဗီဇာထပ်ပြီးမပေးတော့ဘူးဆိုတဲ့သတင်းတွေထွက်ပေါ်နေတာဟာဟုတ်မှန်ကန်မှုမရှိကြောင်းဒီကနေဒါနိုင်ငံကမြန်မာတန်ယုံကပြောကြပါတယ်မြန်မာနိုင်ငံရဲ့ပထမဆုံးသမရဆက်ရွှေတိုက်ရဲ့သားဦးဟန်ယောင်ဝေဟာတိုင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်ဩဇာလွှမ်းမိုးမှုတိုးလာနေတဲ့အတွက် NLD အစိုးရကအမိမဲစီရင်ထည့်သွင်းထားတာဖြစ်နိုင်ကြောင်းဒီသတင်းမီဒီယာတွေကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာရေးသားခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ main engine နိုင်ငံကအပြည့်စုံပြောပြမှာပါ
။ကနေဒါနိုင်ငံသားဖြစ်ခံယူထားတဲ့ဥဟန်ညာဝေရဲ့ပြည်ဝင်ခွင့်ဗီဇာရှောက်ထားမှုကိုလုံယုံလုံစင်အတိုင်းတန်ယုံဘက်ကဆောင်ရွက်နေပြီးခွင့်ပြုချက်ရဖို့စောင့်ဆိုင်းနေတာသာဖြစ်ကြောင်းကနေဒါနိုင်ငံဆိုင်ရာမြန်မာတန်ယုံတာဝန်ရှိသူတဦးကအခုလိုပြောပါတယ်
။လောလောဆယ်ကတော့ခွင့်ပြုမဲ့ကိုစောင့်ဆိုင်းလျက်ရှိပါဗီဇာညွှန်ကြားချက်နဲ့အညီကျွန်တော်တို့ကအစစ်အစစ်တင်ပြထားပြီးဖြစ်တယ်ဒါကြောင့်မို့ကျွန်တော်တို့ကဘယ်လိုခေါ်မလဲဗီဇာရနိုင်ခြင်းမရခြင်းနိုင်ခြင်းဆိုတာကကျွန်တော်တို့တင်ပြထားတဲ့ ဟိုနေလေအထက်ရရှိတယ်ကသူတို့ဆုံးဖြတ်ချက်ကတော့အခုထိဆောင်ဆိုင်နေသေးပဲဖြစ်ပါပဲကျမတို့ဘာမှထပ်ပြီးတော့ဟိုပြောကြလို့မရပါဘူ
းဥဟန်ညာဝေကိုအရင်သမရဥသိန်းစိန်လက်ထက်ကလေးက MJEV လို့ခေါ်တဲ့အချိန်ချင်းပြန်လည်ဝင်ရောက်ခွင့်ရှိတဲ့တစ်နှစ်ဗီဇာတက်တန်းနဲ့၃ချိန်ထုတ်ပေးခဲ့ဘူးကြောင့်ねဒီတစ်ချိန်မှာလဲလုံယုံလုံစင်အတိုင်းဆောင်ရွက်ပေးနေကြောင်းတန်ယုံတာဝန်ရှိသူကအခုလိုဆက်ပြောပါတယ်
ကိုယ်တို့ခါတိုင်းလဲသူတို့တွေအရင်တော့ကလဲသူတို့လာလျှောက်ဘူးတယ်ဒီ data byte တို့ပါတို့ကလေဟောနှစ်ခါသုံးခါတော့တော်ရှိပြီရှင်းတယ်အဲဒီတော့ကလဲအစင်စင်အဲ့လိုတစ်နှစ်ပြီးတိုင်းပြီးတိုင်းအဲ့လိုကောင်းစင်ညွှန်ကြားချက်နဲ့ညီကျမတို့ကလျှောက်ရတဲ့သဘောထားရှိပါတယ်ဘာလို့ဆိုတော့သူတို့က visa ကဟိုနေ MJEV ကတစ်နှစ်ပြီးတဲ့အတွက်ကြောင့်လေ
ဧပြီလ24ရက်နေ့ကလေးကပြည်ဝင်ခွင့် visa လျှောက်ထားတဲ့ဥဟန်ညာဝေကိုဇွန်လ10ရက်နေ့မှာသူ့ကို visa ထုတ်ပေးဖို့ခွင့်ပြုချက်မရကြောင်းကနေဒါရှိမြန်မာတန်ယုံကအကြောင်းကြားလာခဲ့တယ်လို့သတင်းမီဒီယာတချို့ကဖော်ပြခဲ့ကြပါတယ်။ VOA မြန်မာပိုင်းအနေနဲ့ဥဟန်ညာဝေကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဖုန်းကင်ဖြည့်ဆူမဲ့သူမရှိခဲ့ပါဘူး။ဒီတော့တွင်9ရက်ကြာကနေဒါချစ်ချည်ရေးခီးစဉ်အတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကသူ့အစိုးရလက်ထက်မှာနိုင်ငံရေးအရာအမြင့်မဲဆင်းကိုပယ်ဖျက်ခဲ့ပြီးဖြစ်ကြောင်းအခုလိုပြောသွားပါတယ်
။ကျမတို့အစိုးရတဲ့ဖွဲ့ကလေးကနိုင်ငံသားရေးယုံမှာဒီလိုမူဝါဒချပြတာပါနိုင်ငံသားရေးယုံကနေပြဆွတ်လိုက်တဲ့ကျမတို့တန်တမာများကုတ်တူကဘာတော်ဟာမှာရှိတဲ့တန်ယုံနေတန်ယုံဝင်တတ်နေရဲ့အဓိကအလို့တစ်ခုဟာကျမတို့ရဲ့ပြည်သူပြည်သားတွေကိုကာကွယ်ဖို့စောင့်ရှောက်ဖို့နောက်ပြီးတော့ကျမတို့ပြည်သူပြည်သားဆိုတဲ့အထက်မှာအရင်တော့ကနိုင်ငံသားဖြစ်ခဲ့ရတယ်အခုတခြားနိုင်ငံသားဖြစ်သွားလို့ဆိုပြီးတော့ခွဲခြားခြင်းမရှိပဲနဲ့ကျမတို့ကနေပြီးတော့ကိုယ့်ရဲ့မိသားစုတစ်ဖွဲ့နွေးနွေးချွေချွေကြိုဆိုရမယ်လက်ခံရမယ်ဆက်သွယ်ရမယ်ဆိုတော့ကျမတို့မူဝါဒချပြီးသားပါအဲချပြီးသားအတိုင်းပဲကျမတို့တာယုံနေရလည်းလုပ်နေပါတယ
်ဒါ့အပြင်ပြည်ပမှာအကြောင်းမျိုးမျိုးကြောင့်နိုင်ငံသားဖြစ်ခံယူထားသူတွေအနေနဲ့သက်ဆိုင်ရာနိုင်ငံတွေမှာရှိနေတဲ့မြန်မာတာယုံတွေနဲ့မိမိတို့သိလိုတဲ့အချက်တွေကိုဆက်သွယ်မေးမြန်းနိုင်ကြောင်းဒေါက်ဆန်းစုကြည်ကအခုလိုပြောပါတယ်
အဲ့တော့တကယ်ပဲကျမတို့နိုင်ငံရဲ့လက်ရှိအခြေအနေကိုသိကျင်တယ်ဆိုလို့ရှိရင်အဲ့ website ကိုကြည့်ပါကျမတို့ဟာဒီလိုအမေဆင်းလုပ်ထားတယ် blacklist လုပ်ထားတယ်ဆိုတော့အခုနိုင်ငံရေးရကျမတို့မလုပ်တော့ပါဘူး visa မပေးတာဟာကျမတို့တာမန် visa တွေပေးပါတယ်တချို့ခဏခဏဝင်လိုက်ထွက်လိုက်ပေါ့လား multiple entry ကြတော့ဒါသူ့ရဲ့အလုပ်ပေါ်မှာမူတည်ပြီးတော့ပေးပါတယ်နောက်တချို့ကြတော့ interpol ကနေပြီးတော့သတ်မှတ်ထားတဲ့လူမဲဆင်းမှာထည့်ထားတဲ့လူတွေတော့ကျမတို့မပေးပါဘူးတန်နေချာနဲ့အရင်တုန်းကတော့ဘယ်နိုင်ငံရေးထုတ်ရှားမှုမှာပါခဲ့လို့ဘယ်နိုင်ငံရေးပါတီနဲ့ဆက်သွယ်မှုရှိလို့ဆိုပြီးတော့မပေးတာတွေလည်းကျမတို့မရှိတော့ပါဘူး။ဒါပေမဲ့ကျမတို့နိုင်ငံကိုပြန်ပြီးတော့သွားပြီးတော့အလေသွားခြင်းတဲ့လူတွေအတွက်လည်းခက်ခဲမရှိပါဘူး။ကျွန်တော်တို့တန်ရုံ website ကိုကြည့်လို့ရှိလို့ရှိရင်အများကြီးတွေ့ရပါလိမ့်မယ်။နောက်ပြီးတော့အဲ့ဒီထက်မှကိုလူချင်းတဲ့အခြေအနေကိုသိချင်တဲ့ကိစ္စတွေမပေါ့လို့ဆိုရင်တန်ရုံနဲ့ဆက်သွယ်ပါ
အခုလိုဥဟန်ညာဝေကိုဗီဇာတက်တန်းထပ်ပြီးတိုးမပေးတော့ဘူးဆိုတဲ့သတင်းတွေထွက်လာတဲ့အပေါ်မှာတော့တိုင်းတော်လက်နက်ကိုင်ဖွဲ့တွေပေါ်သူ့ရဲ့ဩဇာတိုးလာခဲ့တဲ့အတွက်ဖြစ်နိုင်တယ်လို့သုံးသပ်ပြောဆိုမှုတွေရှိခဲ့ပါတယ်။အထူးသဖြင့်နေဆက်ဒေသတွေမှာရှိနေတဲ့လက်နက်ကိုင်တိုင်းတော်အဖွဲ့တွေကိုထောက်ပံ့မှုနဲ့အကြံဉာဏ်ပေးမှုတွေမှာသူ့ရဲ့အခန်းကဏ္ဍဟာဆယ်စုနှစ်နဲ့ချီးပြီးအရေးပါခဲ့တယ်လို့ဆိုပါတယ်။လက်ရှိမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်အတွင်းသူ့ရဲ့ပါဝင်ပတ်သက်မှုဟာအငင်းပွားပွဲရာဖြစ်နေတယ်လို့လည်းဝေဖန်မှုတွေရှိနေတာပါ။မြန်မာဒီမိုကရေစီရေးပြပမှာဥဆောင်လှုပ်ရှားခဲ့တဲ့ NCGUB ခေါ်အဝေးရောက်ညွန်ပေါင်းအစိုးရဖွဲ့မှဥဟန်ညာဝီဟာအဓိကအခန်းကဏ္ဍကပါဝင်ခဲ့တယ်လို့အရင်နော်ဝေးခြေဆိုင် DBB အတံလွင့်ဌာနကိုတီထောင်သူတွေထဲမှလည်းပါဝင်ခဲ့ပြီးဘယ်လ်ဂျီယံခြေဆိုင်ဥရောပမြန်မာရုံးရဲ့ညွှန်ကြားရေးမှူးအဖြစ်လည်းတာဝန်ထမ်းဆောင်ခဲ့ပါတယ်သမရဟောင်းဦးသိန်းစိန်ဦးဆောင်တဲ့အရက်သားတစ်ပိုင်းအစိုးရတက်လာပြီးတဲ့နောက်ဥဟန်ညာဝေဟာမြမငိမ့်ငယ်ဖြစ်စဉ်မှာထဲထဲဝင်ဝင်ပါဝင်ခဲ့ပြီးပြည်ထောင်စု Institute ဆိုတဲ့အဖွဲ့ကိုတည်တွင်းမှာတည်ထောင်ခဲ့ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေညခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီထိလိုင်းနိုမီတာ32 kHz 633ညလိုင်းနိုမီတာ40 kHz 9433ညလိုင်းနိုမီတာ50 kHz 595တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေတဲကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ကန်းစာနဲ့အတူသူယုံကြည်အားကဏ္ဍကိုတင်ဆက်မဲ့ပြင်ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှာတော့
အာနာလွန်ဆော့ဝဲရရှိနေတယ်အဲ့တော့အာနာလွန်ဆော့ဝဲရဲ့နောက်ွယ်မှာအဲ့ဒီခုနပြောတဲ့ကျွန်တော်ဟိတ်စပီးချ်တွေပေါ်ဆရာရဲ့သူ့ဖွဲ့စည်းတဲ့မှာအချင်းချင်းပြိပက်ကဖြစ်အောင
်မကြခင်နောက်ပိုင်းမှာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဆွေးနွေးထားတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအဒီရာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြတ်ဒေါ်လလတန်းနဲ့ဦးကျော်စံသားတို့ကပြောပြကြမှာပါ
မြန်မာပြည်ထဲမှာတရုတ်နဲ့စီနံရေးဆိုတဲ့ခေါင်းစဉ်နဲ့ပါကစ္စတန်ဆိုင်ရာအိန္ဒိယသံမကြီးအညင်စာဂျီပါရာသာဆာရာစီရေးသားထားတဲ့ဆောင်မကို thehindu.com မှာဖတ်ရပါတယ်။ဒေါအောင်ဆန်းစုကြည်ရွေးကောက်ပွဲနိုင်ပြီးတာဝန်ဆိုင်ယူတော့တိုင်းဒေသလက်နက်ကိုင်ပြည်ပခညဉ့်ဉန်းရင်နဲ့စီပွားရေးအစီအုံကောင်းဖို့အခြေအနေဖန်တီးရေးဆိုတဲ့ဦးစားပေးနှစ်ရက်ချမှတ်ခဲ့ပါတယ်။ညဉ့်ဉန်းရေးအတွက်ဒေါအောင်ဆန်းစုကြည်ရဲ့ကြိုပမ်းမှုကိုတူရကီမလေးရှားစတဲ့မွတ်စလင်နိုင်ငံတွေကအသိမှတ်မပြုဘဲရိုဟင်ညာမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်တယ်လို့ဆိုဆွဲပြီးဖိအားပေးကြပါတယ်။ဂျပန်နဲ့အိန္ဒိယကတော့မြန်မာပြည်တွင်းရေးပြဿနာကိုနားလည်ကြောင်းပြသကြပြီးတရုတ်ကတော့ဒီပြဿနာမှာကြားဝင်ဖြန့်ဖြေးပေးဖို့ကန့်လန့်ခဲ့ပါတယ်မြန်မာနိုင်ငံတိုင်းဒေသပြဿနာပေါ်တရုတ်ချင်းကမှုဟာမြန်မာကိုသူ့ရင်ခွင်ထဲအတင်းဆွဲသွင်းနေသလိုဖြစ်နေပါတယ်အိန္ဒိယသမုဒ္ဒရာစုထွက်ပေါက်ဖြစ်လဲမြန်မာနိုင်ငံကိုတရုတ်ကယူဆထားပါတယ်အစိုးပိုင်းကဒေါ်အောင်ဆန်းစုကြည်အနောက်ဘက်ကိုရိမ့်တယ်လို့ဆိုရင်မှုတွေရှိခဲ့ပေမဲ့တရုတ်ကလိမ္မာပါနတ်စွာနဲ့ပဲဒေါ်အောင်ဆန်းစုကြည်ကိုဆွဲဆောင်ပြီးညဉ့်ဉန်းရေးကိစ္စမှာနေရာယူနှံခဲ့ပါတယ် UWSC ကိုလည်းညဉ့်ဉန်းရေးညီလာခံတက်စေခဲ့ပါတယ်အခြေခံအဆောက်အဦတည်ဆောက်ရေးမှာတရုတ်တို့ရဲ့ယင်းနှိမ့်ညွန်မှုကတော့1990ပြည့်လွန်ကလေးကစတင်လာခဲ့ပြီးတဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာဒေသခံတွေရင်ဆိုင်ရတဲ့ပြဿနာတွေကိုတော့သလိုသိလေ့မထားကြပါဘူးအိန္ဒိယဟာမြန်မာနိုင်ငံနဲ့ပုံမှန်ဆက်လက်ဆက်ဆံရရှိပြီးအိန္ဒိယစစ်တပ်ဟာအစဉ်လာအဖြစ်မြန်မာစစ်တပ်နဲ့ရင်းနှီးပါတယ်။အခုခါအိန္ဒိယအရှေ့မြောက်ကခွဲထွက်ရေးအုပ်စုတွေကိုတရုတ်ကတိုက်စစ်အကူအညီပေးလို့အိန္ဒိယပြဿနာတက်နေရပါတယ်။အိန္ဒိယဟာလက်နက်ထောက်ပံ့တဲ့နေရာမှာအခြေခံအဆောက်အဦတိစောက်တဲ့နေရာမှာတရုတ်ကိုမစင်နိုင်ဘူးဆိုတာနားလည်သဘောပေါက်ဖို့လိုအပ်ပါတယ်။ဥပမာတရုတ်တွေပါကစ္စတန်မှာထုတ်လုပ်တဲ့ JF-17 ကိုအိန္ဒိယရဲ့အပေါ်စားတိုက်လေယာဉ်တွေမစင်သာသလိုစီးပွားရေးအရာစစ်တွေစိတ်ကန်းတို့ကလဒန်မြောင်းသွားလာရေးစီမံကိန်းစတာတွေလည်းနှေးကွေတာနှေးကွေပြတ်တာပြတ်ဖြစ်နေကြပါတယ်ကန်းလွန်သဘာဝတောင့်ွေရှာဖွေဖို့အခွင့်အရေးကိုတန်တမန်နီးနဲ့ကြိုးစားဆောင်ရွက်နိုင်ခဲ့ပြီမဲ့အိန္ဒိယဘက်ကစွန့်ရည်ညံဖျင်းလို့လက်တွေ့မအောင်မြင်ခဲ့ပါဘူးအိန္ဒိယဖို့အဓိကကျေးဇူးတင်ခံရမယ့်ကိစ္စကတော့မြန်မာပြည်သူတွေကိုအသက်မွေးဝန်းကျင်သင်တန်းနဲ့ပညာရေးအထောက်ပံ့တွေပေးဖို့ပဲဖြစ်ပါတယ်အိန္ဒိယနယ်စပ်တစ်လျှောက်မှာမြန်မာလူအသိုင်းအဝိုင်းတွေအတွက်ပညာရေးကျန်းမာရေးလမ်းပန်းဆက်သွယ်ရေးအသေးစားကြည့်ရောဆက်မှုလုပ်ငန်းစတာတွေကိုအလေးထားပြီးစဉ်းစားသင့်မယ်လို့ရည်သားထားပါခင်ဗျာ
ခုဆက်လက်တင်ပြပေးမှာကတော့ The Hindu သတင်းစာကြီးမှာမြန်မာနိုင်ငံမှာယဉ်ကျေးစီရေးကိုစောင့်စားနေတယ်လို့ဒေဝရတဲ့ကောင်းကြီးနဲ့မြန်မာနိုင်ငံဆိုင်ရာအိန္ဒိယသံမကြီးဟောင်းရာဂျစ်ဘတ်တီးယာရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။ဒုတိယကြိမ်ကျင်းပခဲ့တဲ့27ပင်လုံညီလာခံကြီးကို6ရက်ကြာကျင်းပခဲ့ရမှာခမ်းမရင်းမာရောအပြင်းမာပါအတော်လေးအခြေတည်ဆူးနှင်းမှုတွေရှိခဲ့တဲ့အတွက်မြို့သားယဉ်ကျေးစီရေးရဲ့အောင်မြင်မှုအတိုင်းအတာကိုခံမမယ်ဆိုရင်တော့အတွင်းကြကြလေးလာဖို့လူတဲ့အကြောင်းထောက်ပြရေးသားထားပါတယ်ဒီနီလာကမှာအခြေခံနှစ်ချက်ရှိပါတယ်တစ်ချက်ကတော့ညီညာရေးဖော်ဆောင်မှုမှာပါဝင်ခဲ့ကြတဲ့သုံးဖွဲ့ဆိုင်ဖြစ်တဲ့စစ်တပ်ပါဝင်အစိုးရနိုင်ငံရေးပါတီတွေနဲ့ NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့အုပ်စုတို့ပါဝင်တဲ့အခန့်ကဏ္ဍပဲဖြစ်ပါတယ်ဒီနေရာမှာတော့အောင်မြင်မှုဟာအကန့်အသတ်ရှိတာတွေ့ရတဲ့အကြောင်း NCA လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့လက်နက်ကိုင်အဖွဲ့တွေအနေနဲ့တရုတ်ရဲ့အံတမန်ရေးဖိအားပေးမှုကြောင့်ဒီနီလာခံရဲ့ဘေးဘက်မှာပါဝင်တယောက်ခွင့်ရကြတာဖြစ်ပါတယ်။ဒုတိယပင်လုံနီလာခံရဲ့အောင်မြင်မှုကတော့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးအတွက်စစ်တပ်အပါအဝင်အဖွဲ့အားလုံးတို့ကလက်ခံဆွေးနွေးခဲ့ကြတဲ့အချက်ပဲဖြစ်ပါတယ်။အရင်ကဒီအကြောင်းဟာစစ်တပ်တွေမဖြတ်ရလို့တားထားတဲ့မြင့်နေပဲဖြစ်ခဲ့တယ်လို့ဆောင်းပါရှင်ကထောက်ပြထားပါတယ်။27ပင်လုံနီလာခံကြီးရဲ့ဒုတိယထူးခြားမှုကတော့တရုတ်ရဲ့ပါဝင်မှုအခန့်ကဏ္ဍထင်ရှားလာတဲ့အချက်ပဲဖြစ်ပါတယ်။ညီလာခံမကျင်းပါမီကဒေါ်အောင်ဆန်းစုကြည်ဟာပေကျင်းမှာတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတရုတ်သမ္မတကလည်းငင်းချင်းရေးမှာတရုတ်ကဆက်ပြီးအကူအညီပေးသွားမှာဖြစ်တယ်လို့အာမခန့်ချက်ပေးခဲ့တယ်လို့တရုတ်ဝန်ကြီးချုပ်နီခေချောင်းနဲ့တီးခြားဆွေးနွေးခဲ့ကြမှာလည်းမြန်မာနိုင်ငံရဲ့အခြေခံရန်တရားအဆောက်အဦစီမံကိန်းတွေကိုအကူအညီပေးမဲ့အကြောင်းထွန်းညွှန်းခဲ့ကြတာဖြစ်ပါတယ်။ဒ
Dajang lay lame drimbadri ma, a chini ha, poo bee, bolwin lavo, she body. Diboid with hem a peepoo, a chidin suni moody, bian sati, name, suy no. Yinya yi manjeha, natown the say laumaro, a pee twenai woo, she de jang, sambashinga, yita tabarishim.
ตรอชิมะครับอคูยาดีတွင်မုတ်တုံမိုးနဲ့အတူရန်ကုန်မြို့ပြရေးကြီးမှုတွေကြောင့်ရန်ကုန်မြို့ကနေမှာတွားရေးလာရေးတွေမကပဲနဲ့စားဝတ်နေရေးထိခိုက်မှုတွေပါကြုံတွေ့လာရပါတယ်ရန်ကုန်မြို့ပြဖွံ့ဖြိုးရေးနဲ့အတူပဲနှစ်စဉ်လိုလိုအဓိကလမ်းမကြီးတွေမြို့ရင်းချက်ကတ်တွေမှာရေလွှမ်းမှုခံရရတဲ့ဘေးဆိုးကိုဘယ်လိုမျိုးဖြေထုတ်ကာကွယ်ပြင်ဆင်နိုင်မလဲလာမယ့်စနေညပိုင်းတဲလီလိုက်အစီအ ပါတယ် VUE Facebook Seminar မှာလည်းမှတ်ချက်ရေးသားထားနိုင်ပါတယ် VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့ email လိပ်စာက bamis@vuenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သွားရှိမှုကိုကြိုဆိုပါတယ်ခင်ဗျာ
လာမယ့်စနေနေ့ VUE တရားရည်လေးလိုင်းအစီအစဉ်မှာသွားရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒလလတန်ကပို့ချမှာဖြစ်ပါတယ
်ဒီဂရမ်နဲ့ကျင်ပြမယ် idiom အသုံးကတော့
go up in smoke
ဖြစ်ပါတယ်စာလုံးပေါင်းက go goU be up, go up ka, apo go te twara, I-N-N, S-M-O-K-E, smoke ka, di niya ma, mi go atwin su ro, zgait hun ye, longgao di be ga ro, mi go atwin he, apo go te twara po. Pisitu gu gu mi laun lo, mi go atwin he, apo go te twara, su yin, ao ma, piya be, chan ye ke me, bo phi ba re. Da jau mu lo, idiom di be ga ro, achi ni ala hata, chan ye da mi go su da phi ba re.ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Our medical research project was canceled halfway. So, 5 years of hard work went up in smoke.
ကျွန်တော်ရဲ့စိတ်တိမ်ပန်သူတေသနာပြည့်စုံမှုကလမ်းဝဲမှာဒီမဲ့ဖျက်သိမ်းခံရတယ်လေ။ဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအလုံးလဟတာဖြစ်ခဲ့ရတယ်လို့ဒီပေးရပါတယ်
Our medical research project was canceled halfway. So, 5 years of hard work went up in smoke.
Chusa gedemya, suzon gedemya, lahata piyare, alon sonshon tware, suyin, idiom atunya, bilu piyomle.
Go up in smoke.
Lu piyolu ya bari, era garo, digrimne, timpya gede, idiom atume pipari.
American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒလလတန်ပို့ချခဲ့တာဖြစ်ပါတယ်အခုတခါတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ပါ The Voice Channel မှာကြည်တောင်စုတစ္ဆာဆိုတဲ့တရော်စာရေးသားပြီးတော့ဖန်ဆီးအရေးယူပြီးအမုန်းတရားဖြန့်ချီဟောပြောနေသူတွေကိုကြတော့လွတ်လပ်ခွင့်ပေးထားတဲ့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုဟာမှန်ကန်မှုမူမှန်မှုရှိပါရဲ့လားလက်နေရှိသူတွေရောဩဇာရှိအာဏာရှိတဲ့သူတွေပါမီဒီယာလွတ်လပ်ခွင့်ကိုအတိမတ်ပြုကြပါရဲ့လားဆိုတာ BNI အတိုင်းမင်ကန်အက်ဒီတာဦးစင်လင်းနဲ့လူအခွင့်ရေးရှင်တွေဦးသိန်းသန့်ဦးတို့နဲ့ဦးကျော်စံသာဆွေးနွေးထားပါတယ
်မနက်ကမှဒီမိုကရေစီအရာရွေးကောက်တင်မြှောက်တဲ့အစိုးရတက်လာပြီးကြတဲ့ကမီဒီယာဟာလွတ်လပ်ခွင့်ရှိလာတဲ့ဆိုပြီးတော့အတော်လေးအတက်လာကြပါတယ်နိုင်ငံတကာမီဒီယာလူလခွင့်တိုင်းတာတဲ့ဇာတ်ထဲမှာလည်းမြန်မာနိုင်ငံအဆင့်အများကြီးတက်လာပါတယ်2019မှာကိုကြည့်မယ်ဆိုလို့ရှိရင်အစ်တောင်အရှမှာဖိလစ်ပိုင်နဲ့အင်ဒိုနီးရှားပြီးရင်ထိုင်းတို့ဘာတို့ရဲ့အထက်မှာမြန်မာနိုင်ငံရှိနေပါတယ်ဆိုတော့အစည်းအဝေးတွေကိုကျွန်တော်မပြောခင်မြန်မာနိုင်ငံမှာမီဒီယာလူလခွင့်ဟာဒီနှစ်တွေအတွင်းမှာဇက်တိုက်ဇက်တိုက်တစ်နှစ်ပြီးတစ်နှစ်တိုးတက်လာတယ်လို့အကြံပြင်ပြောနိုင်ပါသလားခင်ဗျာဆရာဦးစင်လင်းစပြောပါခင်ဗျာ
ကျွန်တော်တို့ဒီသတင်းစာနဲ့ဆန်တဲ့ဈေးတွေကိုအမှတ်တမဲ့အကြံပြင်ကြည့်ရင်တော့အရင်ကနှိုင်းရှင်ပြီးတော့တော်တန်လွတ်လပ်လာတယ်လို့ကျွန်တော်တို့ပြောကြရတာပေါ့ရှာရဲ့ဟိုတုန်းကတော့ကျွန်တော်တို့လွတ်လပ်လပ်သတင်းစာတွေကမထုတ်ခဲ့ရဂျာနယ်တွေကလည်းဒီစီစီရေးဖြတ်တာဆိုတော့အခုတော့ကျွန်တော်တို့စီစီရေးမရှိတော့တာအပါအဝင်ဒီဂျာနယ်တွေစာအုပ်စာအုပ်တွေလွတ်လပ်ကူကူထုတ်လို့ပြလို့ရလာတဲ့အနေထားလေးပေါ့ကြည့်ရင်တော့ဟိုအစ်အစိုးရတွေလည်းဆက်နေစာရင်တော့တော်တော်လေးမြင်လာတယ်လို့ပြောလို့ရတာပေါ့
โอเคเสียอู้ติงตังอู้ขะเนี่ยญาติနိုင်ငံเตียอุบรีอะก็ก็มีเดียลุลักขึ้นโกบลောက်ญาอากากวยไปบาระครับเนี่ยอะกุคามาลุลักขึ้นศีลาออนเตียอุบรีเนี่ยกูปะทันพี่တော့กากวยไปถ่าบาละครับ
ดีไปมาถ่าได้ทีนี้เจอโลมีเดียริโอเตียซอเรกิสาเรียเนี่ยมายับดีดุรุซัวตัดนาเลยสุดโดยเลยเป็นดีพี่รองสุเตียซินสนิทสระดาก็ยินเสียนาชินสุบะเดตะก็ยีซั่วถ่าได้อุบรีนี่แหละအဲ့ဒီမှာလည်းဒီမီဒီယာတွေကိုကာကွယ်ဆုံးဆုံးတယ်ဆိုတဲ့အားမျိုးရှိပြီ။နောက်တော့တခါကျွန်တော်တို့ရဲ့လွတ်လပ်ခွင့်နဲ့ပတ်သက်လို့အကြီးကြီးဆိုင်ရာနိုင်ငံရေးနဲ့ဒီမူကြီးဆိုင်ရာသဘောတူစာချုပ်ကိုလည်း ICC ကအဲ့ဒါမျိုးတွေပဲကျွန်တော်တို့အစိုးရကလက်မှတ်မထိုးရသေးတဲ့အတွက်ဒီနိုင်ငံသားတွေအပါအဝင်မီဒီယာသမားတွေအတွက်ကာကွယ်ထားတဲ့ဥပဒေလုံးဝတော့မရှိဘူးလို့ပဲကျွန်တော်တို့ပြောရမှာပါ။
အရင်တုန်းကမရှိခဲ့တဲ့ဥပဒေမျိုးမီဒီယာလွတ်လပ်ခွင့်ကိုတမင်ရည်ရွယ်ပြီးတော့မီဒီယာလွတ်လပ်ခွင့်ဥပဒေတော့မရှိဘူးလားခင်ဗျာ။အ
ဲ့ဒီနေရာတွေကတော့ရှိပါတယ်လေ။ဒါပေမဲ့အဲ့ဒီမီဒီယာဥပဒေကမသုံးဘူးလား။ဆွဲလို့ရှိရင်အဲ့ဒီမီဒီယာဥပဒေလမ်းကြောင်းအရာသွားမှာဥပမာအားဖြင့်ကျွန်တော်တို့ဒီ The Voice မှာပေါ်ပြတဲ့ကြည်အောင်သူသစ္စာနဲ့ပတ်သက်လို့တရားဆွဲတဲ့အခါမှာဒီ press ကြောင့်အရာသွားမှာမတော်ဘူးကြ။မသွားဘဲနဲ့ဒီပြင်းထန်တဲ့ဆုံးဆောက်ကားကြီးပဲသုံးတာ။အဲ့တော့မီဒီယာဥပဒေကပြဌာန်းထားတဲ့သို့တော်များတဲ့ပဲအဲ့ဒီအရာကသိပြီးတော့အတုံးမတဲ့လာဘူး။တော့သုံးနေတဲ့အခါကျလို့ရှိရင်ဒါပြင်းထန်တဲ့ပြင်းပြင်းထန်ထန်လုပ်နေတဲ့အခြားဥပဒေတွေသုံးတော့ကျွန်တော်တို့တွေ့ရပါတယ
်။ The voice မှာ the user set up ရရေးတာကိုအနာရှိရဲ့အတိုင်းဝိုင်းအနေနဲ့ဘာဖြစ်လို့ထောက်တော့အကဲဆက်စရာဖြစ်ရလဲခင်ဗျာ။ကျောက်ဥစဉ်လင်းပြောပါခင
်ဗျာ။ဒီကတော့အကဲဆက်တယ်ပဲပြောရမှာပေါ့။ရောင်မြစ်တူးတော့ပုံစံပေါ်ရဆိုလိုပေါ့ရှာရယ်။အခုဒီကိစ္စကဘယ်ထိသွားမလဲဆိုရင်ကျွန်တော်တို့2008ဖွဲ့စည်းပုံထိသွားမှာဟုတ်။အခုကလည်းပဲ NLD အစိုးရကကျွန်တော်တို့ဒီအာရရတယ်ဆိုတော့ညာလည်းပဲကျွန်တော်တို့အောက်ကရန်နေရာကြီးကအရင်ရန်နေရာဟောင်းကြီးပဲရှာရယ်အဲဒီကဝင်းကြီးပဲအစ်စ်ဖြစ်ပြီးတော့ကျန်တဲ့အောက်ကရန်နေရာဒီကုတ်ကရန်နေရာအရင်ဟောင်းမယ်အခုကိစ္စကကျွန်တော်တို့အရသာဆိုတာ NLD ကတော့ကြီးမဟုတ်ပြီမယ်လို့တစ်ခါကဆိုရင်စိတ်ကြီးမားနေတဲ့ဒီတက်မတော်အတိုင်းကတော့ဒီတက်မတော်ကိုလည်းကြည့်လိုက်လာတယ်လို့ယူဆရင်တော့တို့ကတော့နည်းလေးမှလေးတိုက်မခံတဲ့သဘောမျိုးရှိရဆရာ။ပြောလို့ရှိရင်ကျွန်တော်တို့2008ဖွဲ့စည်းပုံအထိကြီးခဲ့သွားမှာတို့စိုးရိမ်နေပုံရောက်ပါတယ်
။ဟုတ်ကဲ့ဆရာဦးသိန်းတန်းဦးခင်ဗျာဒါ defamation အစီအရေးဖြတ်မှုဆိုရင်ညာဇာတိပြည်မှုဆိုင်ဥပဒေထဲမှာပါတယ်ဆိုရင်ဆရာဥပဒေအပြင်စွဲတဲ့လူကအစီအရေးပြတ်ကြောင် burden of proof ကဘယ်သူစီမှာရှိလဲဆရာတေလိုဘက်မှာရှိရမှာမဟုတ်လားဆရာကျွန်တော်ကြောက်ဘူးတော့
ဟုတ်ပါတယ်ခင်ဗျာ
ဆိုတော့အခု66ဒီနေ့ကြတော့ဘယ်အချက်ကိုတေလိုဘက်ကဆက်သေးပြရမလဲဆရာကြီးတော့
ဒီ66ယောက်ကကြီးကကျွန်တော်တို့အလွန်ချုပ်ခွေးတယ်ဗျဟိုတိကျပြတာရတာလည်းမရှိဘူးပြထမ်းထားတယ်မှာဒုဒုဆွဲထားတာပေါ့ဗျာဟိုဥပမာအားဖြင့် तू ကဒီလိုဒီ electronic ပေါ့ဗျာဒီဟိုပေါ့ဆက်တွယ်ရေးဂျန်နီယာတွေကိုရက်တွေကိုတုံးပြီးတော့ intimidation ချိန်ကြောက်တာချင်း defamation ပေါ့အသေးဖြတ်တာဆိုတော့ဒါတော့ကျွန်တော်တို့ပြည်မှုဆိုင်ဥပဒေမှန်တယ်များဟာတက်တင်အုပ်ပုံမှာတရားတည်ရတရားလူဘက်ကတက်တင်နေတာပြအဲ့တော့အခုဒီကောင်သူပစ္စာနဲ့ပတ်သက်ရင်တော့ဟိုသူ့အနေနဲ့ပြောနိုင်လာတော့ဒါသူတို့ကပဲတက်တင်ကြမှာဒါဒီအခုပြည့်စုံတယ်ခုနကင်းတို့ခုတွေရှိတယ်ဗျဟိုဒီမှာစာပေတို့ကခုနဲ့ပတ်သက်တယ်အော်ဟိုဗာအသေးဆုံးပုံမှာငါကလေးကိုကိုမှပေးထားတာအများကြီးပဲတော့အဲ့ဒီညာတွေနဲ့လည်းတွေ့ပြီးတော့ဗာ defamation အနေနဲ့ဒီချက်စီတယ်လို့ပြောရင်တော့အဲ့ဒီထဲအပိုင်းနေတယ်ကျွန်တော်ကာဝယ်ရမှာဒါတော့ယူနဲ့ပြောတာနော်တခါလွတ်လပ်ခွင့်ရပြီးရေးတာဒါဒါရေးသားဝင်ရှိတာပေါ့ဗျာနော်အဲ့ဒီအနေအထားမျိုးမှာဒီရုပ်ရှင်တစ်ခုကိုဝေဖန်တာပေါ့ဗျာတောင်ကြောင်တဲ့ဟာဆိုတော့အဲ့ဒီအတိုင်းမျိုးကြည့်ရောအဲ့ဒါတွေနဲ့မသက်ဆိုင်ဘူးဒါတမင်ကိုအတူပြည့်စုံပါစေတယ်ဆိုတော့သူတို့ဘက်ကတက်ပြီးကြာမှာဖြစ်ပ
ါဟုတ်ကဲ့ဆရာနောက်တစ်ခုကျွန်တော်သိချင်တာကဥရောပတိုက်ကတချို့နိုင်ငံတွေမှာအကြမ်းဖက်ဝါဒတွေပြန့်နှံ့လာတဲ့အတွက်ကြောင့်လွတ်လပ်ခွင့်တချို့ကိုသူတို့စည်းပြီးတော့ဟန်တားရမယ့်သဘောမျိုးဖြစ်လာတယ်ဆိုတာမျိုးတွေ့ရပါတယ်မြန်မာနိုင်ငံမှာကြတော့မုန်းစကားတွေကိုလှုံ့ဆော်တဲ့ကိစ္စတွေလည်းပဲအများကြီးကြားနေရပါတယ်အဲ့ဒီကိစ္စကောဒီသယောဇာကိစ္စကိုအရေးယူသလိုထိထိရောက်ရောက်အရေးယူမှုရှိပါသလ
ားရုပ်သာကဒီမိုကရေစီလိုလားသူတွေနဲ့ဒီမိုကရေစီကိုဆန့်ကျင်သူတွေနဲ့ရဲ့ဒီပြစ်ပတ်ခါကအပိပိယူရှာအာနာလွန်ဆော့ဝဲရရှိနေတယ်အဲ့တော့အာနာလွန်ဆော့ဝဲရဲ့နောက်ွယ်မှာအဲ့ဒီဘုနာပြောတယ်ကျွန်တော် hate speech တွေပေါ့ဆရာရဲ့သူ့ဖွဲ့စည်းတယ်မှာအချင်းချင်းပြစ်ပတ်ကဖြစ်အောင်ကြိုတင်ပြီးတော့မင်းမွေးနေတယ်ကြာစီနေတယ်အမှုတွေရှိရဲ့ဆရာဒါကဘာကြောင့်လဲဆိုတော့ဒီမိုကရေစီကိုသွားနေတဲ့အစိုးရကိုတော့ခလုတ်တိုက်လဲနေချင်တာပေါ့ဆရာရဲ့ဆိုတော့ကျွန်တော်မြင်လာတော့တော့ဒီသယောဇာလေးဟာတကယ်တော့ဘာမှမဖြစ်တော့ပါဘူးဆရာဒါကတရားနဲ့တရားညှိနေတယ်လောကမှာကိစ္စနောက်တစ်ခါအရေးယူမယ်ဆိုရင်လည်းကျွန်တော်တို့မီဒီယာလောသူတို့ကိုယ်တိုင်ပြောထားပြီးသားရှိတယ်။မီဒီယာဥပဒေနဲ့ပဲအရေးယူပါမှာဖြစ်တယ်။ဒီအပြင်ကျွန်တော်တို့စာတမ်းကောင်စီဟုတ်လား press council လည်းရှိတယ်။ So any jarre gama dao mauna ni nai, yoloke suraga, remedia lula kwen war, now to cha, yida maga pumun in yela me, piola me, lulego, dagaro handalai da, lulu, you know, elu, niyamare siya.
Okay, now, niyamana yam, media loka dari kambine, sugat ku jaware, utlofa, media hari a chigan lube, wang a jare, surreta chow. So a media wumya, yelaskani bezo, chizu gani dala, media et, tamu suru, sima mapure the bola, isagane padelulesia.
ตบรอจาจิมาเตียเสียยาတော့အမှန်ပြောလို့ရှိရင်မီဒီယာရဲ့ကျေးဇူးတရားကိုမသိတဲ့မီဒီယာကိုအလုံးမချတတ်ရင်တော့အဲ့ဒီလိုပုံပုံမျိုးအဲ့ဒီလိုပါတီမျိုးအဲ့ဒီလိုအဖွဲ့အစည်းမျိုးတွေရေးရှင်းမခံတာဘူးရှာရဲ့ကျွန်တော်တို့ဒီအချိန်မှာကျွန်တော်တို့နေလာခဲ့တဲ့အတွေ့အကြုံရဆိုလို့ရှိရင်ဖတ်ပြန်ပါကြောင့်ပြုတ်ကြသွားလဲဆိုရင်သူဒါမီဒီယာရေးကြည့်တဲ့မီဒီယာသမားတွေကသူအတိုက်ခိုက်တာ ဖြည့်ရှင်းနေတယ်အဲဒီမီဒီယာဟာအခုမှမဟုတ်ဘူးလေကျွန်တော်တို့အင်တာမိုးရဲရေးတဲ့အင်တာကိုခက်ခဲကြုံနေတဲ့အချိန်ခါမှာအဲဒီဒီမိုကရေစီကိုရှေ့ဆောင်မဲ့ပါတီတရားဒီမိုကရေစီကိုရှေ့ဆောင်မဲ့ပုံပုံတယောက်တို့လိုအာဏာရလောင်နေရာရလောင်မီဒီယာသမားတွေကလည်းနော်သူတောင်းအောင်သူတောင်းဝင်ကြည့်ကြည့်ဝိုင်းနေဝင်ခဲ့ကြပါတယ်နော်အပြင်ရောက်နေတဲ့လူရောအထက်ရလူတွေရောတော်တော်ခက်ရခက်စီလုပ်ခဲ့ကြပါတယ်ဆောင်းကြတန်းကြခံပြီးလုပ်ခဲ့ကြရတယ်နေတဲ့လူတွေတည်သွားကြတယ်အဲ့ဒီလိုလုပ်ခဲ့တဲ့အစီအလာတွေကိုတော့ဒါကျွန်တော်တို့မပုတ်ခတ်သင့်ဘူးလို့ကျွန်တော်အဲ့လိုယူဆပါတယ်ဆရာ
ဟုတ်ကဲ့ကျွန်တော်အဲ့မှာခွန်ပြနေတာကျွန်တော်တို့မီဒီယာဘက်ကရောမှန်ကန်တဲ့လမ်းကြောင်းကိုရောက်မီဒီယာကျင်းဟောအတိုင်းသိခါအတိုင်းအမှန်ကန်သွားနေပြီလားဘာတွေများပြင်ဖို့လိုအပ်တယ်ထင်ပါလဲဆရာ
ပြန်တော့ဒီဒရင်းသမားတွေကတော့တကယ်ကျိုးစားနေကြတာပါတကယ်လည်းသူတို့လိုအပ်တဲ့သင်တန်းတွေတက်တယ်လိုအပ်တဲ့ကျင့်ဝတ်တွေဖြည့်ဆည်းတယ်အပြန်အလှန်လည်းကူညီတယ်အပြန်အလှန်လည်းသတိပေးတယ်အဲ့လိုရှိတယ်ဒါပေမဲ့ဒီကနေ့နိုင်ငံမှာဆော့ဝတ်တော့ပြောကြတယ်အာဏာလုံဆော့ဝတ်ဖြစ်နေတဲ့အခါကျတော့ဒီရဲမှာဝင်ပြီးတော့မီဒီယာအယောင်ဆောင်ပြီးတော့မီဒီယာအရေးချုံပြီးတော့မီဒီယာကိုနာမည်ဖျက်တာတွေခံရတယ်ဆရာအဲ့ဒါလည်းယူရချက်ရှိတယ်ဆိုကျွန်တော်တို့ယူဆပါတယ်နော်မီဒီယာကိုနာမည်ပြောင်းလို့နေတာဒီဒီနေ့ပြောဆော့တာမှန်တယ်ကိုဒါရိုက်ချိုးနေတာဒီဒါအနာရှင်ကြီးရဲ့ဇယိုက်ပဲဆရာအဖြစ်ဖြစ်နေနောက်ရုပ်ောက်ပွဲနီးလာလေနီးလာလေမီဒီယာလောကမှာပြဿနာတွေပို့ပြီးတော့အဲကြီးထွားလာကြရရှိပါတယ်ဆရာဘာလို့လဲဆိုတော့အခုခေတ်ကမီဒီယာအချို့ကိုနော်ဒီနောက်ကွယ်ကနေငွေရကြီးအားနဲ့အဲတင်းတော်နေတာတွေငွေရကြီးအားနဲ့ကျွန်တော်တို့ကင်တွယ်ချင်းကြောင်းနေတာတွေဒါမျိုးတွေစာဖြစ်လာပြီဆရာ
နောက်တစ်ခုကဆရာအင်ဒိုနီးရှားဆိုပါတော့မြန်မာနိုင်ငံတည်းနည်းနည်းစော်ပြီးရောသူတို့မှလည်းဒီမိုကရေစီအခွင့်အလမ်းရလာတယ်မီဒီယာတွေလည်းပဲအများကြီးရေးလာကြတယ်ဒါပေမဲ့တချို့သုံးသပ်သူတွေကဘာပြောလဲဆိုတော့မီဒီယာလွတ်လပ်ခွင့်ထဲမှာမီဒီယာတွေဟာဘဏ္ဍာရေးအဖြစ် financially not free ရဲ့သူတို့ကလည်းပဲစီးပွားရေးအဖြစ်အမိခိုးကင်းမဲ့ဆိုတော့ရပ်တည်နိုင်တဲ့မီဒီယာဆိုတာခက်ရှားရှားရယ်ဆိုတော့အဲ့ဒီကြောင့်လည်းပဲမီဒီယာဟာစစ်မှန်တဲ့လမ်းကြောင်းပေါ်မရောက်နိုင်တဲ့အခက်အခဲရှိတယ်လို့ပြောပါတယ်ဆိုတော့မြန်မာနိုင်ငံမှာရောမီဒီယာတွေဟာတကယ်လွတ်လပ်လလပ်ဘဏ္ဍာရေးအဖြစ်ကိုရပ်တည်နိုင်ကြပါအဲ့ဒီအခက်အခဲကြောင့်လူကျင်တဲ့လမ်းကိုတက်တက်မမတ်မဆောက်လတ်နိုင်တာရောမရှိဘူးလားခင်ဗျာ
ရှိပါတယ်ဆရာအဲ့ဒါလည်းဒီကနေ့စိန်ခေါ်မှုထဲမှာအကြီးဆုံးစိန်ခေါ်မှုပါပဲအမဒီမှာတရင်းစာလွတ်လပ်ခွင့်ရှိသလားသူမေးလို့ရှိရင်ကျွန်တော်တို့ကအခုအရေးကြီးဆုံးဖြစ်နေတဲ့ကြေညာသည်မီဒီယာအုံနာရှစ်ပေါ်ရှာရဲ့နော်ဒီမီဒီယာတွေကိုဘယ်သူတွေကတိုင်တွယ်ထားတာလဲပိုင်ဆိုင်ထားတာလဲဆိုတဲ့နော်ဒီမေးခွန်းကဒါအကြီးဆုံးမေးခွန်းပါပဲဘာလို့လဲဆိုတော့စိတ်ပိုင်ရှင်တွေအလိုကျခန့်ထားတဲ့ editor တွေရဲ့ပေါ်ဆောင်ရင်တဲ့အနေထားတိုင်းဒီတရင်းတွေလုံနေရတာကိုအောက်ခြေမှာတကယ့်ကိုဒီတရင်းသမားစိတ်ဓာတ်နဲ့အလုံးလုံးနေတဲ့တရင်းတောက်ကလေးတွေကအတင်းတွေကိုတကယ်မှမကန်ကန်ပြည်သူတွေရဲ့တရင်းတွေကိုသူတို့တင်ပြခြင်းနဲ့ဖော်ပြခြင်းနဲ့ဒါပေမဲ့ဖော်ပြလို့မရဘူးဖြစ်နေတယ်အဲ့ဒါဘာကြောင့်လဲဆိုတော့ဒီပိုင်ရှင်တွေကခွင့်မပြုတာရောပိုင်ရှင်တွေရဲ့သဘောထားကိုသိနေတဲ့ editor တွေကကြိုတင်ပြီးတော့ဒီ shape sensor လုပ်နေတာတွေရောပေါ်ရှာရဲ့ဒါကြောင့်အခုဖြစ်နေတာကတော့ကျွန်တော်ဗမာပြည်မှာအဲတရင်းသမားအတော်များများကတော်တော်ရှင်းရှင်းကျင်းကျင်းနဲ့ကြိုတင်ပြီး shape sensor လုပ်နေရတဲ့အနေအထားရှိပါတယ်ဒီထက်မှာအခုကျွန်တော်ထည့်ပြောချင်တာကအရင်ကသတင်းမီဒီယာတွေရဲ့အခန်းကဏ္ဍဆိုရင်သုံးဝပြည့်ပြည့်ခန္ဓာလို့ဖြစ်နေပါတယ
်ဦးကျော်စန္ဒာဆွေးနွေးတင်ဆက်တဲ့မြန်မာရေးသွင်းသက်ချက်ကိုနားဆင်ရပြီးခုတစ်ခါတော့သူယုံကြည်ရာခဏဖြစ်ပါတယ်ဒီတစ်ပတ်မှာတော့ Washington DC Stimson Center မှာသုတေသနပညာရှင်အဖြစ်လုပ်နေတဲ့ကိုအမရတီဟာကဘာလီကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါမမိုးပြူစီစဉ်တင်ဆက်တာပါ
ကျွန်တော်ကိုဘာယုံကြည်လဲလို့မင်းကျွန်တော်မှာဖြေစရာဖြေရမှရှိပါဘူးကျွန်တော်မေးခံမှုပါတယ်တွေးမှုပါတယ်အခုလည်းတွေးတယ် ဒါပေမဲ့အနည်းဆက်ဆုံးအဖြေတစ်ခုကိုပြောရမယ်ဆိုရင်တော့ကျွန်တော်လူသားဆန်မှုကိုယုံကြည်ပါတယ်လူသားဆန်မှုကဘာလဲလို့မေးရင်လူတယောက်လိုတွေးခြင်းလူတယောက်လိုနေထိုင်ခြင်းပုံမှန်လူတယောက်လိုလှုပ်ဆောင်ခြင်းပေါ့ဒီလိုပဲကျွန်တော်ကကိုယုံကြည်တဲ့ဟာကိုတွေးတဲ့အခါမှာပုံမှန်တာမန်လူတယောက်လိုတွေးကြည့်ပါတယ်နေထိုင်ပါတယ်ကျွန်တော်ဘာကိုယုံကြည်လဲလို့ကျွန်တော်ငငယ်လေးကတွေးပါတယ်အခုလည်းတွေးတယ်တစ်ချိန်လည်းတွေးရုံပါပါဘာဖြစ်လို့တွေးလဲဆိုတာလည်းကျွန်တော်ကစပီးတွေးပါတယ်ဘာဖြစ်လို့ဒါကိုယုံကြည်လဲပေါ့ဒီတော့ကျွန်တော်လွန်ခဲ့သော20လောက်ကတွေးခဲ့ငငယ်ကတွေးခဲ့တဲ့ယုံကြည်မှုနဲ့အခုချိန်မှာမကွာပါဘူးအခုယုံကြည်မှုနဲ့တော့ကွာပါပြီဒီလိုပဲနောက်တစ်ချိန်မှာကျွန်တော်ယုံကြည်မဲ့ဟာတခုကလည်းလက်ရှိယုံကြည်ရတဲ့ကွာရင်လည်းကွာနေဦးမှာပါဒီလိုပြုပြင်ပြောင်းလဲလွယ်ခြင်းဒီလိုပြုပြင်ပြောင်းလဲခြင်းမိမိယုံကြည်ရာကိုပြန်လဲတွေးတောခြင်းကကျွန်တော်ကလူသားဆန်မှုကျွန်တော်ယုံကြည်ပါတယ်အဲ့အတွက်ကျွန်တော်ဟာလူသားတစ်ယောက်ဖြစ်တဲ့အတိုင်းလူသားတစ်ယောက်လိုတွေးတယ်ယုံကြည်တယ်ပြောင်းလဲတယ်ပေါ့ဒါကျွန်တော်ဘဝမှာယုံကြည်ရာကိုရှာခြင်းပေါ့လက်ရှိအချိန်တွေမှာလက်ရှိအချိန်တွေတခုမှာဘာကိုယုံကြည်လို့မေးရင်တော့ကျွန်တော်အနေနဲ့အလုပ်တစ်ခုခုကိုမိမိရဲ့စိတ်သွားတိုင်းလုပ်ချင်တာကိုကျွန်တော်ယုံကြည်မိပါတယ်ကျွန်တော်တို့ကရပောင်း2000လောက်တက်ရှင်ရမယ်ဆိုရင်ကျွန်တော်တို့ကအခုချိန်မှာအမိအသက်ရဲ့တဝက်လောက်ကိုကျိုးနေပြီပေါ့ကျွန်တော်တို့ကျွန်တော်စဉ်းစားမိတာကကျွန်တော်အနေနဲ့ဘာဖြစ်လို့ဒီ productivity တစ်ခုအတွက်ဒီအောင်မြင်မှုချမ်းသာဖို့တစ်ခုအတွက်လုပ်မလဲပေါ့အဲ့ဒီနေရာမှာကျွန်တော်တို့လည်းယုံကြည်ရာတစ်ခုကိုလုပ်ပြီးတော့တစ်ချိန်ချိန်မှာပြန်ပြီးတော့ကိုလုတ်ခဲ့တော့ကိုပြန်ခံစားကြည့်မယ်ကိုလုတ်ခဲ့တော့ပြန်တွေးကြည့်မယ်အဲ့အတွက်ကြည်နူးပီတီဖြစ်ပြီးတော့ပျော်ရွှင်သွားမလားပေါ့ကျွန်တော်အဲ့ဒီဟာမျိုးနေထိုင်မှုဘဝကိုကျွန်တော်လက်ရှိနေမှာယုံကြည်ပါတယ်ဒီယုံကြည်မှုကလည်းလူသားစံတီအားလျော်ဆိုတာပြောင်းကောင်းပြောင်းနိုင်ပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့ကတော့ဒါဒီပုံမှန်အဖြစ်လူတစ်ယောက်အနေနဲ့ဘဝမှာအတိုင်းအတာတစ်ခုတော့ကိုဘာယုံကြည်လဲဆိုတာကိုပေးစင်တယ်လို့ယုံကြည်မိပါတယ်ကျွန်တော်အမရာတီဟာပါလက်ရှိ TC မှာကျွန်တော် Stimson Center မှာကာကွယ်ရေးနေလုံခြုံရေးသုတေသနလုပ်နေပါတယ်ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်လူယုံကြည်ရာကန္တာအပတ်စဉ်ကိုနှားဆင်ခဲ့တာပါခင်ဗျာ VOA American တန်ရဲ့ကြာသာပတိနေမနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
တံပဲ့ဖွဲ့စည်းတွေကိုတိုက်ဖြတ်ရမှာအမေရိကန်ပြည်ထောင်စုကမကြာခဏဆိုသလိုအရေးပါတဲ့လူပုဂ္ဂိုလ်တွေကိုအတိအကျဖော်ထုတ်ပေးနိုင်ခဲ့ပါတယ်။ဖြစ်စဉ်အလုံးမှာဖော်ထုတ်နိုင်ခဲ့တဲ့လူပုဂ္ဂိုလ်တွေဟာလည်းအကြမ်းဖက်လုပ်ရတွေကိုကျူးလွန်ထားသူတွေဒါမှမဟုတ်အကြမ်းဖက်လုပ်ရတွေကိုလုပ်မဲ့အန္တရာယ်တိတိတသာရှိနေကြောင်းယူဆရသူတွေဖြစ်ပါတယ်။အဲ့ဒီလိုလူမျိုးတရားကိုအတိအကျဖော်ထုတ်နိုင်တဲ့အခါမှာအမေရိကန်အစိုးရကသူ့ရဲ့အမည်ကိုပိတ်ဆို့ခံအမည်စရင်းတွင်လိုက်ပြီးအမေရိကန်နဲ့ဆက်နွယ်နေတဲ့အဲ့ဒီပုဂ္ဂိုလ်ရဲ့ဝင်ငွေထွက်ငွေတွေကိုချိတ်ချင်းပိတ်ဆို့တားမြစ်လိုက်ပါတယ်။နိုင်ငံတကာနဲ့ငွေကြေးဆက်သွယ်မှုကိုလည်းဖျက်တောက်လိုက်ပါတယ်။ဘယ်အမေရိကန်နိုင်ငံသားဘယ်အမေရိကန်ကုမ္ပဏီကမှအဲ့ဒီလိုပိတ်ဆို့ခံရသူတွေနဲ့လုပ်ငန်းဆက်သွယ်မှုလုပ်ခွင့်မရှိပါဘူး။မေလ19ရက်နေ့ကဟက်ဆန်ဆဖီဒင်းနဲ့မိုဟာမက်အယ်အီဆာဝီဆိုသူနှစ်ယောက်ကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကကမ္ဘာလုံးဆိုင်ရာအကြံဖက်မှုနဲ့ဆက်နွယ်ပြီးသမရရဲ့အထူးအမိန့်ထုတ်ပြန်ချက်အမှတ် 1324 အရာပိတ်ဆို့ခံအမည်စီရင်သွင်းလိုက်ပါတယ်။တပြိုင်တည်းမှာပဲဆော်ရီအာရေဗျနိုင်ငံကလည်းဆဖီဒင်းကိုအကြမ်းဖက်မှုကင်းတဲ့ဗန္ဒာရေးဆိုင်ရာဥပဒေနဲ့ဆော်ရီနန်းတွေဥပဒေအမှတ် A မြင့်ဆောင်44အရာပိတ်ဆို့အရေးယူလိုက်ပါတယ်။ဟာဆန်ဆဖီဒင်းဟာဟက်စ်ဘိုလာအဖွဲ့ရဲ့ထိပ်ပိုင်ခေါင်းဆောင်တဦးဖြစ်ပြီးအီရန်ကထောက်ပံ့နေတဲ့နိုင်ငံရခြားအကြမ်းဖက်အဖွဲ့နဲ့အထူးသဖြင့်ပြည်ခဲ့တဲ့နှစ်ပေါင်း40လုံးလုံးမှာအ धिक အကြမ်းဖက်မှုတွေကိုဒါဇင်နဲ့ချီကျူးလွန်ခဲ့တဲ့နိုင်ငံတကာအကြမ်းဖက်လုပ်ရတွေရဲ့အ धिक လက်သေးတယောက်ဖြစ်ပါတယ်။ဆဖီဒင်းဟာဟက်စ်ဘိုလာအဖွဲ့ရဲ့နိုင်ငံရခြားဆိုင်ရာနိုင်ငံရေးအသင်းပင်ဖွဲ့လူမှုရေးနဲ့ပညာရေးဆိုင်ရာလှုပ်ရှားမှုတွေကိုအ धिक ဆောင်ရွက်နေတဲ့ဗဟုအလုပ်မှုဆောင်အဖွဲ့ဝင်တယောက်ဖြစ်ပါတယ်။မိုဟာမက်အယ်အီဆာဝီကတော့ISIS ရဲ့လက်အောက်ခံစနိုင်းအဖွဲ့ခေါင်းဆောင်ဖြစ်ပါတယ်။ဒ
သူ့ကိုအဘူဥစာမာအယ်မာစရီလို့လူသိများပြီးစနိုင်းအဖွဲ့ရဲ့ပြန်ကြားရေးပြောခွင့်ရတယောက်ဖြစ်ပါတယ်2016ခုနှစ်ဩဂုတ်လအတွင်းမှာအဘူဒူအာအယ်အန်ဆာရီတည်ဆုံးခဲ့ပြီးတဲ့နောက်ခေါင်းဆောင်မှုဘိုင်းကိုရောက်လာသူလည်းဖြစ်ပါတယ်။အခုလက်ရှိသူ့ရဲ့ဦးဆောင်မှုအောက်မှာရှိနေတဲ့အန်ဆာဘိတ်အယ်မာကွီဒါအဖွဲ့ဟာလည်းပဲ2014ခုနှစ်အတွင်းနိုင်ငံရက်ချအကြမ်းဖက်အဖွဲ့တစ်ခုအဖြစ်သတ်မှတ်ခံထားရတာပါ။အဲ့ဒီသတ်မှတ်ချက်ကိုနောက်တစ်နှစ်အကြာမှာ ISIS Islamic အကြမ်းဖက်အဖွဲ့နဲ့ဆက်ဆက်နေတဲ့အဖွဲ့ဖြစ်ထပ်ပြီးတော့တုံ့ပြန်သတ်မှတ်လိုက်ပါတယ်။ဟာဆန်ဆာဖီဒီနဲ့မိုဟာမက်အီဆာဝီတို့ကိုပိတ်ဆို့အရေးယူစီရင်သွင်းခြင်းအားဖြင့်ဒီလူနှစ်ယောက်ကျူးလွန်ထားတဲ့အကြမ်းဖက်လုပ်ရတွေဟာဘလောက်အန္တရာယ်ရှိသလဲဆိုတာကိုအမေရိကန်လူထုကသာမကနိုင်ငံတကာလူမှုအသိုင်းအဝိုင်းကိုပါသတင်းစကားပါရရောက်စေပါတယ်။တစ်ချိန်တည်းမှာပဲဆာဖီဒင်းကိုပိတ်ဆို့တံခတ်မှုဟာအမေရိကန်နဲ့ဆော်ဒီအာရေဗျနှစ်နိုင်ငံဟာအကြမ်းဖက်မှုကိုအထောက်အကူပေးနေတဲ့ဗန်နာရေးလမ်းကြောင်းတွေကိုစိတ်တူကိုယ်တူပူးပေါင်းတိုက်ဖျက်နေကြောင်းပြသလိုက်တဲ့နောက်ဆုံးဥပမာတစ်ခုလည်းပဲဖြစ်ပါတယ်။ဆာဖီဒင်းကိုပိတ်ဆို့ခံမြည်စင်းသွင်းခြင်းဟာအမေရိကန်အစိုးရရဲ့လက်ရှိဆောင်ရွက်နေတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ကန့်ညီမှုရှိသလိုအကြမ်းဖက်ဖွဲ့တွေကိုအဓိကကြောတော့နောက်ခံပေးနေတဲ့အီရန်နိုင်ငံကပံ့ပိုးကူညီနေတဲ့ Hezbollah အဖွဲ့ရဲ့လုပ်ရက်တွေကိုစတင်ကြောင်းကြောင်းပြသရလဲရောက်ပါရဲ့ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဝေါ်ကိုတင်ပြလို့ပြပါပြီ
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA အားလုံးမဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ VOA ကနေထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုစာရေးနိုင်တယ်လို့စာရေးကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးပဲဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါ။ဗုဒ္ဓဘူးနေအစောပိုင်းကဘေ့စ်ဖုန်းတိုင်ပွဲကိုတောရောက်အားပေးရန်တနက်ထိမှန်သွားခဲ့တဲ့ Republican အထက်လွှတ်တော်မှ Steve Scalise ကိုခွဲစိတ်ကူတာမှုတွေလုပ်ပေးခဲ့ရမှာအခြေအနေဆိုးရင်ရတဲ့အနေအထားမှာရှိနေတယ်လို့ Washington DC က Matt Starr ဆေးရုံကပြောပါတယ်။တနက်သမားအသက်66နှစ်အရွယ် James Hodgkinson ဖြစ်ပြီး Illinois ပြည်နယ်Belvie ကဖြစ်ပါတယ်သူဟာ DC ရဲရဲ့ပြစ်ခတ်မှုကြောင့်ဒဏ်ရာရခဲ့ပြီးနောက်ပိုင်းမှာတော့တည်ဆုံသွားပါတယ်သူဟာရဲတွေသူ့ကိုပြန်မပြစ်နိုင်တဲ့အချိန်တွင် baseball ကွန်းနဲ့ကလူတွေကိုထက်ခါထက်ကပြစ်ခဲ့တာဖြစ်ပါတယ်ကွန်းနဲ့မှာတော့လွှတ်တော်မှက20လောက်ရှိနေပါတယ်လန်ဒန်မြို့ရဲ့အဆိုးအဆုံမီးလောင်ကျွမ်းမှုကိုမိသက်သမားတွေဆက်ပြီးငြိမ့်သက်နေကြချိန်မှာပဲမီးပေးလုံခြုံရေးချိုးဖောက်မှုတွေရှိခဲ့နိုင်တယ်ဆိုတဲ့မေးခွန်းတွေပေါ်ထွက်လာခဲ့ပြီးဝမ်းနည်းပူဆွေးမှုတွေကလည်းဒေါသထွက်စရာဖြစ်လာနေပါတယ်လန်ဒန်နောက်ပိုင်းမှာဗုဒ္ဓဟူးနေ့လင်အားကြီးမတိုင်ခင်ဖြစ်ပွားခဲ့တဲ့24တဲ့အဆောက်အဦမီးလောင်ကျွမ်းမှုကြောင့်လူနည်းဆုံး12ဦးသေဆုံးခဲ့ရတယ်လို့ရဲကပြောပါတယ်အိန္ဒိယမြန်မာနှစ်နိုင်ငံကြားလွတ်လပ်စွာတွာလာခွင့်ကိုအကြမ်းဖက်သမားတွေလက်နက်မှောင်ခိုးဖို့အတွက်အသုံးချနေတဲ့အတွက်အိန္ဒိယအစိုးရကစိုးရိမ်ကြောင်းပြောပါတယ်။ဒီနယ်စပ်တစ်လျှောက်အကြမ်းဖက်သမားတွေလက်နက်မိုးရစင်းနဲ့ငွေဆက်ကူအတုတွေကူတန်းရောင်းဝယ်နေကြတဲ့အသေးစိတ်စင်ခန်းစားတစံကိုအိန္ဒိယထောက်လှမ်းရေးအဖွဲ့တွေကပြည်ထောင်ဝန်ကြီးဌာနကိုတင်ပြတာဖြစ်ပါတယ်။မြန်မာနိုင်ငံလေးတဲ့အတွက်ပါကစ္စတန်လင်းကုမ္ပဏီကပထမဆုံးထုတ်လုပ်တဲ့ GF17 Thunder FC1 အမျိုးအစား jet တိုက်လျင်စမ်းသပ်ပြန်တန်းနေတာကိုတရုတ် online media တွေမှာတွေ့ရတယ်လို့ကာကွယ်ထောက်လှမ်းရေးတဲ့ james.com မှာရေးသားထားပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုက main engine 9ဖြစ်ပြီးအတန်နှွင့် engine ကတော့ Jonah Cumming ဖြစ်ပါတယ်။ဒီကနေ့မနေ့ VOA အစီအစဉ်တွေကိုမနေ့6နိုင်ရနေ9နိုင်အထိ line no meter 30 40 48 50တို့ကနေတင်ဆက်ခဲ့တာပါ။သောရရှိမြန်နဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညင်ဝင်းအောင်ပ
This program has come to you from the Voice of America, Washington.